Voice of America in Burmese.
မင်္ဂလာညချမ်းပါတောတာရှင်များရှင် VO American အတန်ရဲ့2023ခုနှစ်စက်တင်ဘာလ29ရက်တနင်္လာနေ့ညပိုင်း9:00နာရီနဲ့10:00နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ31 30နဲ့51နဲ့လိုင်းလာမီတာ190အပြင် VO ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်နေပါလို့ရှင်ကျွန်မနာလာပါဒီကနေ့ညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါကျွန်မစမြတ်မမရှင်
ရွှေကပွဲမှာတော့ဗဟိုလက်ဝဲရိတ် Social Democrat SPD ပါတီကအနိုင်ရနေပါတယ်ဗြိတိန်နိုင်ငံမှာလောင်စာဆီပြက်လက်မှာစိုးရိမ်ပြီးတော့အပြည့်ဝဲနေကြတာကြောင့်မျိုးကြီးတော်တော်များများကဓာတ်ဆီဆိုင်တွေမှာစီရီပြတ်သွားခဲ့ပါတယ်အိန္ဒိယနိုင်ငံမှာတော့တောင်သူလယ်သမားတွေကအဝေးပြေးလက်မကြီးတွေနဲ့မြေထားလမ်းတွေကိုပိတ်ဆို့ဆန္ဒပြခဲ့ကြပါတယ်အခုလိုထိတ်တန့်သတင်းတွေကိုဦးတမောင်တန်းနဲ့အခြေညာပေးပါမယ်ရှင
်ကောင်းပါပြီရှင်ကယားပြည်နယ်ဒီမော့ဆိုမြို့နယ်ဖက်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေကိုစစ်တပ်ကလက်နက်ကြီးတွေနဲ့မယက်မနာပစ်ခတ်နေတဲ့သတင်းမှာတော့
သူကလက်နဲ့ကြီးကိုထုထုထုလက်နဲ့ကြီးကအရှိုပ်ပြေးသူကအနောက်နဲ့ပါအဲ့လိုမျိုးပေါ့နော်။နောက်သူကဒီဆံပေါ်တော့ဒီဆံပေါ်တော့သူကအရာပြေးတယ်သူကထဲ
လို့ဒေသခံကကွယ်ရေးတပ်ဖွဲ့ဝင်တို့ပြောတော်တာပါရှင်။အပြည့်စုံကိုတော့နောက်ပိုင်းမှာကြားမှာပါ။ဒါအပြင်စကိုင်းတိုင်းတွင်းကကြေးဝါတချို့ကိုစစ်တပ်ကဝင်ရောက်စီးနင်းတဲ့အတွက်ခြိကိုက်တိုက်စုံမှုရှိနေတဲ့တဲ့င်းမြန်မာကျပ်ငွေနဲ့အမေရိကန်ဒေါ်လာငွေစဲငွေလဲနှုန်းတက်လာနေတဲ့တဲ့င်းတွေနဲ့အပတ်စဉ်တင်ဆက်နေကြကဏ္ဍတွေထဲမှာတော့တဲ့င်းဆောက်တဲ့င်းထောက်မဆုအဲ့ဒီအစီအစဉ်ထဲမှာတော့မြန်မာတိုင်းရင်းဒေသကိုဗစ်ကာကွယ်ဆေးတုံးမှုအခြေအနေကိုတင်ပြထားသလိုဘလော့ဂါတွေပြောသမျှတက်တန့်ရောင်သတင်းလောအစီအစဉ်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညဖက်ရောက်သတင်းတွေကိုတော့မဆူမြတ်မွန်းနဲ့ဦးတင်မောင်တန်းတို့ကပြောပြပေးပါအောင်ရှင်
။ဂျာမနီနိုင်ငံမှာတနင်္ဂနွေနေ့ကကျင်းပတဲ့ထွေထွေရွေးကောက်ပွဲမှာအနိုင်ရပြီလို့ကြေညာခဲ့တဲ့ဗဟိုလက်ဝဲရင်း Social Democrat SPD ပါတီကောင်ဆောင် Olaf Scholz က Greens Party Free Democrats FDP ပါတီတို့ပါဝင်တဲ့ညမောင်အစိုးရကို Christmas မတိုင်ခင်မှာဖွဲ့စည်းနိုင်ဖို့ညှိနှိုင်းသဘောတူနိုင်မယ်လို့ပြောကြားခဲ့ပါတယ်။လက်ရှိဝန်ကြီးချုပ် Angela Merkel ရဲ့ Christian Democratic Union CDU ပါတီကိုအစိုးရထဲမှာမပါစေချင်တော့ဘူးဆိုတာပြည်သူတွေကရွေးကောက်ပွဲရလဒ်နဲ့ပြသခဲ့ပြီလို့သူကသတင်းစာရှင်းလင်းပွဲမှာပြောကြားပါတယ်။ SPD ပါတီနဲ့ CDU ပါတီတို့ညမောင်အစိုးရအနေနဲ့ဂျာမနီနိုင်ငံကိုအုပ်ချုပ်နေတာနှစ်ပေါင်းကြာပါပြီ။အခုတော့အစိုးရအသစ်ကို SPD, Greens နဲ့ FDP အစုပါတီတွေနဲ့ဖွဲ့စည်းတဲ့နယ်ဆိုတာကိုပြည်သူတွေကဆန္ဒဖော်ထုတ်ခဲ့ကြပြီလို့ပြောပါရယ်သူဦးဆောင်မဲ့အစိုးရတဲ့အနေနဲ့အမေရိကန်နဲ့ကောင်းမွန်တဲ့ဆက်ဆံရေးကိုလည်းဆက်လက်ထိန်းထားမှာဖြစ်တယ်လို့အခုလိုပြောကြားခဲ့ပါရယ
် Transatlantic partnership is of essence for us in Germany and for a government that will be led by me
Atlantic သမုဒ္ဒရာတစ်ဖက်ချမ်းနိုင်ငံတွေနဲ့မိတ်ဖက်ဆက်ဆံရေးဟာဂျာမနီနိုင်ငံအတွက်အရေးကြီးတဲ့အတွက်ကျွန်တော်ဦးဆောင်တဲ့အစိုးရကလည်းဒါကိုအလေးထားသွားမှာဖြစ်တယ်လို့ဂျာမနီဝန်ကြီးချုပ်သစ်ဖြစ်လာတော့မဲ့ Olaf Scholz ကပြောကြားသွားတာပါ။ကမ္ဘာကြီးမှာဆိုးရိမ်စရာကိစ္စတွေပိုများလာနေတာနဲ့အတူ EU ဥရောပသမဂ္ဂမှာလည်းအားလုံးအတူတွဲဆောင်ရွက်သွားကြဖို့အရေးကြီးတယ်လို့သူကပြောပါတယ်။သူဦးဆောင်တဲ့ Social Democrat Party ဟာဂျာမနီနိုင်ငံမှာအကြီးဆုံးပါတီဖြစ်ပါတယ်။ဒါပေမဲ့အမတ်နေရာ935ရောက်ရှိတဲ့ဂျာမနီလွှတ်တော်မှာအမတ်နေရာ206ရောက်တာအနိုင်ရခဲ့တာကြောင့်အများစုနေရာမရခဲ့ပါဘူး။တဘာဝပတ်ဝန်းကျင်အရေးဦးစားပေးတဲ့ Greens Party ကအမတ်နေရာ118နေရာ Liberal သဘောထားရှိပြီးတော့စီးပွားရေးလုပ်ငန်းတွေကိုဦးစားပေးတဲ့ Free Democrats Party ကအမတ်နေရာ62နေရာအနိုင်ရခဲ့ကြပါတယ်။လက်ရှိဂျာမနီဝန်ကြီးချုပ် Angela Merkel ရဲ့ CDU SCU ပါတီကတော့အမတ်နေရာ196နေရာအနိုင်ရပြီးတော့ဒုတိယအများဆုံးဖြစ်ပါတယ်။ဝန်ကြီးချုပ်သစ်ဖြစ်လာတော့မဲ့ Olaf Scholz ဟာလက်ရှိညမအစိုးရရဲ့ဗန်ဒါရေးဝန်ကြီးတာဝန်ကိုတာဝန်ထမ်းဆောင်နေသူဖြစ်ပြီးတော့ဝန်ကြီးချုပ် Merkel ပြီးရင်ဂျာမနီမှာဒုတိယရာထူးအကြီးဆုံးဖြစ်ပါတယ်ရှင်
။ဒေါ်လာ1 trillion တန်အခြေခံအဆောက်အုံပိုင်းဆိုင်ရာဥပဒေကြောင့်ကိုအောက်လွှတ်တော်မှာတနင်္လာနေ့ကစအခြေတင်ဆွေးနွေးကြပြီးကြတာပရိနေမှာမဲပေးကြမယ်လို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကဒီမိုကရက်လွှတ်တော်ပါတီစီကိုပေးတဲ့ဆာမှာတနင်္ဂနွေနေ့ကကြေညာလိုက်ပါတယ်။သူကသမ္မတဘိုင်ဒန်မှာဒီဥပဒေကြမ်းကျလိမ့်မယ်လို့ယုံကြည်မှုအပြည့်ရှိနေကြတဲ့အကြောင်းမီဒီယာတွေကလည်းပြောကြပါတယ်။ပြီးခဲ့တဲ့လအထက်လွှတ်တော်မှာမဲခွဲတော့ Republican အမတ်19ယောက်ကဒီမိုကရက်အမတ်50နဲ့ပူးပေါင်းပြီးမဲပေးခဲ့ကြတာပါ။လမ်းဟိုတရားဟိုတွေခဲပိုက်နဲ့ဖြန့်နေတဲ့တောက်ရီပေးစနစ်မိန်းလာစနစ်ယထာလန်းနဲ့လန်ကူပြောက်စနစ်တွေကိုပြုပြင်ပြီးလေစိတ်တွေကိုဒီဥပဒေကြမ်းနဲ့တိုးတက်အောင်လုပ်ဖို့ရည်ရွယ်ပါတယ်။လူမှုဝန်ထမ်းစနစ်နဲ့ဥလူရာသီမပြတ်စည်းရေးဆိုင်ရာလုပ်ငန်းတွေအတွက်ဒေါ်လာ 3.5 ထရီလီယံလျားထားတဲ့တီးခြားအဆိုပြုချက်ကိုလည်းအောက်လွှတ်တော်ခေါင်းဆောင်တွေကအထက်လွှတ်တော်အင်ပီရိုလုံးနဲ့ဆွေးနွေးနေကြတယ်လို့ဥက္ကဋ္ဌပယ်လိုစီကပြောပါတယ်။ဒီစီစဉ်မှာတော့ဘူဂျိုကလေးတွေအတွက်အခမဲ့ပညာရေးဒေတာကောလိပ်အခမဲ့ပညာရေးအသက်အရွယ်ကြီးပြီးအမေရိကန်နိုင်ငံသားတွေအတွက်ဂ ချမေဆောင်ရှောက်မှုတို့ချက်စီစဉ်ကလေးထိန်ဆောင်ရှောက်ရေးဆရာပတ်ဖို့မှုဥဒုရာသီပျက်စီးလာတာကြောင့်ဖြစ်ပေါ်လာတဲ့အကျိုးဆက်များလျှော့ချနိုင်ရေးအစီအစဉ်လူဝင်မှုကြီးကြပ်ရေးဥပဒေပြောင်းလဲရေးနဲ့ဆောင်ဝင်ညွှန်းဆေးဝါးစရိတ်လျှော့ချရေးကိစ္စတွေပါဝင်ကြပါမယ်။အောက်လွှတ်တော် Budget Committee ကိုစနေနေ့ကဒီဆိုပြုချက်တင်ထားပြီးဖြစ်ပေမဲ့အထက်လွှတ်တော်ဒီမိုကရက်မတ်ချိုပါဝင်ကန့်ကွက်သူတွေပိုများလာပွဲရှိတယ်လို့လည်းပြောကြပါတယ်။
ဗြိတိန်နိုင်ငံမှာလောင်စာဆီပြက်လက်မှာစိုးရိမ်ပြီးတော့လောင်စာဆီအပြေးဝဲနေကြတာကြောင့်နိုင်ငံတွေကမြို့ကြီးတော်တော်များများဓာတ်ဆီဆိုင်တွေမှာစီရီပြတ်သွားခဲ့ပါတယ်။ EU ဥရောပသမဂ္ဂတွေကနေဗြိတိန်နိုင်ငံနှုတ်ထွက်ခဲ့ပြီးတဲ့နောက်အရင် EU နိုင်ငံတွေကအလုံလှလုံနေကြတဲ့စီးပွားစာမောင်းသူတွေအပါအဝင်ကုန်တင်ကားမောင်းသူတွေအတော်လေးနှဲသွားတဲ့အတွက်ကုန်ပစ္စည်းတည်ယူပို့ဆောင်ရေးဘိုင်းမှာလည်းအတော်လေးထိခိုက်နေတာပါ။ရေနံချက်ဆက်ရုံတွေကနေဓာတ်ဆီဆိုင်တွေစီကိုလောင်စာပို့ပေးမဲ့စီးပွားစာမောင်းသူတွေမရှိလို့လောင်စာပြက်လက်မှာစိုးရိမ်နေကြတဲ့အတွက်ဒီနှစ်တနင်္လာနေ့မှာလည်းဓာတ်ဆီဆိုင်တွေရှေ့မှာစီးထဲဖို့တန်းစီနေကြတဲ့ကားတွေကိုမြို့တော်များများမှတွေ့ရပါတယ်။
She's been waiting for petrol for 3 days. Like all weekend, I've had no petrol, literally on zero, but we've been driving around.
Dusty Tenai Bo, Sonya, Tonya Shibi, Lupio Dorava, Jong Bay and Yellow, Dusty Teloya Meniari, like Shara, Bemama, Mia Wulu, Lena Muga, Jemontia, Piodora Pipari, Brexit, Apien, Covid, Jow, Kongjagan, Mounduri, Shava Nirajang, Sata Gong, Pusang Yvani Male, Tiga Nivare, Asata Yala Humba Pisia, Onlo, Windijo Boris Johnson, Soyaga, Dola, Taneti, Taupanguri, Look Heavy Yabai Mave.လောင်စာပြက်လက်တဲ့ပြဿနာကြုံနေတာပါ။ဗြိတိန်နိုင်ငံထဲမှာရေနံချက်ဆက်ယုံ6ခုလောင်စာထိမ့်သိမ်းတိုးလောင်တဲ့နေရာ48ခုရှိတဲ့အတွက်နိုင်ငံထဲမှာလောင်စာပြက်လက်စရာအကြောင်းလုံးဝမရှိဘူးလို့ဗြိတိန်သံယူပို့ဆောင်ရေးဝန်ကြီးကပြောကြားပြီးတော့လူတွေကိုအစိုးရမလွန်ကြဖို့မဝဲကြဖို့တိုက်တွန်းခဲ့ပါတယ်။လောင်စာစီပြက်လက်မှုကိုအတူပူးပေါင်းဖြေရှင်းနိုင်ဖို့အတွက်လောင်စာကုမ္ပဏီတွေကြားမှာဈေးနှုန်းအပါအဝင်ပြိုင်ဆိုင်ခွင့်ပေးထားတဲ့ဥပဒေကိုအစိုးရကယာယီရပ်ဆိုင်းခဲ့ပါတယ်။နိုင်ငံသားကကုန်တင်ကားမောင်းသူ 9,000 ကိုလည်းယာယီပြည်ဝင်ခွင့်ပေးမယ်လို့ဗြိတိန်အစိုးရကတနင်္ဂနွေနေ့ကကြေညာပါတယ်။အစိုးရရဲ့အစီအစဉ်ဟာရေလိုဖြေရှင်းမှုသာဖြစ်ပြီးတော့အလုံသမားအတော်လေးပြက်လက်နေတဲ့ပြဿနာကိုဖြေရှင်းနိုင်မှာမဟုတ်ဘူးလို့စီးပွားရေးလုပ်ငန်းခေါင်းဆောင်တွေကသတိပေးထားကြပါတယ်ရှင်။
အိန္ဒိယနိုင်ငံမှာအဝေးပြေးလမ်းတွေနဲ့ရထားလမ်းတွေကိုတောင်တူလယ်သမားတွေကဆန္ဒပြနေကြတဲ့အတွက်ကြောင့်ပိတ်သွားပြီးလက်ချီကျနေခဲ့ပြီးဖြစ်တဲ့စိုက်ပျိုးအေဥတွေကန့်ကွက်ပွဲကိုတနင်္လာနေ့ကအရှိန်ဟုန်မြင့်တင်လိုက်ကြတာဟာသမ္မတနရန်ဒာမိုဒီအတွက်စိန်ခေါ်ချက်ဖြစ်လာပါတယ်။စိုက်ပျိုးရေးဥပဒေပြဋ္ဌာန်းလိုက်တဲ့ပထမနှစ်ပတ်လည်နေ့မှာတောင်တူလယ်သမားတွေကနိုင်ငံအနှံ့ကန့်ကွက်ဆန္ဒပြလိုက်ကြတာပါ။ဒီဥတွေရနိုင်ငံတော်ဒိုင်တွေကိုပဲရောင်းချဖို့မလိုတော့ပဲကုမ္ပဏီကြီးတွေကိုတောင်တူလယ်သမားတွေကစပားနဲ့ဂျုံပါဝင်လေယာထွက်ကုန်ပစ္စည်းတွေရောင်းချခွင့်ရရှိခဲ့ကြပါတယ်။ဒါကြောင့်ဈေးအမခံချက်ကိုမရချတော့တဲ့အတွက်ဆန္ဒပြနေကြတာပါ။အစိုးရကတော့ဥပဒေကြောင့်တောင်တူလယ်သမားတွေအတွက်ဝင်ငွေတိုးလာပြီးထုတ်လုပ်အားလည်းတက်လာမယ်လို့ဆိုပါတယ်။မြောက်ပိုင်းပြည်နယ်တွေဖြစ်ကြတဲ့ပန်ချက်နဲ့ဟာယနာပြည်နယ်တွေအပြင်တောင်ပိုင်းကချန်နိုင်၊ဘင်္ဂလူးရုနဲ့ကယ်ရလာပြည်နယ်တွေမှာလည်းဆန္ဒပြနေကြပါတယ်။ကွန်ဂရက်ပါတီနဲ့တခြားအတိုက်ခံပါတီတွေကလည်းသမားတွေကိုထောက်ခံကြပါတယ်။တူနီးရှားနိုင်ငံမှာလည်းသမ္မတကိုင်ဆာအသစ်ထုတ်ပြလိုက်တဲ့အမိန့်တွေကြောင့်ပြည်သူလူထုကထပ်မံကန့်ကွက်ဆန္ဒပြနေကြပါတယ်။ဂျူလိုင်လမှာသမ္မတဆာအက်ကတနိုင်ငံလုံးအရေးပေါ်ခြေအနေဖြစ်တယ်လို့ဆိုပြီးဝန်ကြီးချုပ်ကိုဖြုတ်တွတ်တော်ကိုဆိုင်အစိုးရအာဏာအလုံးရယူလိုက်ပါတယ်။မကြာခင်ထုတ်ပြလိုက်တဲ့အမိန့်မှာလည်းလွတ်တော်အာဏာတွေကိုဆက်လက်ရဆိုင်လိုက်တယ်လို့အမတ်တွေပေါ်ဥပဒေအရရေးယူလို့မရတာကိုလည်းပယ်ဖျက်လိုက်ပြီးအမတ်တွေရဲ့လက်ကကိုလည်းရပ်လိုက်ပါတယ်။အတိုက်ခံတွေကအာဏာသိမ်းတာလို့ပြောကြပါတယ်။
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ31 kHz 9383ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 9885တို့ပြင်စနေတနင်္ဂနွေမှာလိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင်
စက်တင်ဘာလ29ရက်နေ့တနင်္လာနေ့ညဘက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးကြီးညာပေးနေပါတယ်။နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုတွေကတဘာဝဘေးရန်ဒီရဲ့စီမံခန့်ခွဲရေးဥပဒေဆက်သွယ်ရေးဥပဒေတွေနဲ့ဆွဲဆိုထားတဲ့အမှုတွေကိုဆွဲချက်တင်မတင်ရှေ့သတင်းပတ်မှာဆုံးဖြတ်မှာဖြစ်ပါတယ်။နေပြည်တော်တည်ထောင်တရားရုံးမှာစစ်ဆေးနေတဲ့အမှုတွေက တဘာဝဘေးရန်ဒီရဲ့စီမံခန့်ခွဲရေးဥပဒေပုံမှန်25ဆက်သွယ်ရေးဥပဒေပုံမှန်68ပို့ကုန်သွင်းကုန်ဥပဒေပုံမှန်8တို့နဲ့ဆွဲဆိုထားတဲ့အမှု3ခုအပြင်သမ္မတဦးဝင်းမြင့်နဲ့အမှုတစ်ခုလည်းဖြစ်တဲ့တဘာဝဘေးအမှုတို့ကိုဒီကနေ့စက်တင်ဘာ29ရက်နေ့မှာကြားနာစစ်ဆေးခဲ့ပါတယ်သမ္မတဦးဝင်းမြင့်နဲ့အတူတရားစွဲခံထားရတဲ့တဘာဝဘေးအမှုနဲ့ရောင်စန်းစုကြည်အပေါ်ပထမဆုံးအမှုဖွင့်ခဲ့တဲ့ဆက်သွယ်ရေးအမှုတို့အတွက်ရှေ့သတင်းပတ်အောက်တိုဘာလ4ရက်ကျရဲ့စွဲချက်တင်ပြင်တရားရုံးကဆုံးဖြတ်မယ်လို့ဒေါ်အောင်ဆန်းစုကြည်ရဲ့ရှေ့နေဒေါ်မင်းမင်းစိုးကပြောပါတယ်ရှင်
။ကျမ်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာဒီကနေ့နောက်ဆုံးပိုးစစ်ဆေးသူ 18,925 ဦးရှိခဲ့ပြီးပိုးတွေ့သူ 1,082 ယောက်ရှိပါတယ်။ပိုးတွေ့ရကန်လုံး 9.3 ရကန်လုံးမှာသိဆုံးသွားသူ56ဦးရှိတယ်လို့ဆိုပါတယ်။ဒီဆုံးမှုရန်လုံး 3.83 ရကန်လုံးလို့ပြောပါတယ်။ဒီကနေ့ထိဆိုရင်တည်ဝင်ဆေးရပိုးတွေ့သူစုစုပေါင်း 45,936 ဦးရှိနေပါပြီ။သေသူကတော့စုစုပေါင်း 18,583 ယောက်ပါ။တကယ်ဖြစ်နေတာတွေကတည်ဝင်စနင်းစည်ရင်တဲ့များစရာရှိတယ်လို့လူမှုကူညီစောင့်ရှောက်သူတွေကပြောပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့အားဖြည့်ကာကွယ်ဆေးကိုကူးစက်နိုင်ခြင်းများတဲ့ကျန်းမာရေးဝန်ထမ်းတွေရောဂါအခါရှိသူတွေနဲ့အသက်ကြီးသူတွေကိုထိုးပေးမယ်လို့ဝင်းကြီးချုပ်ကင်ဘူဂျုံကပြောပါတယ်ကိုဗစ်ပိုးအသစ်တွေ့သူတွေရဲ့85ရာခိုင်နှုန်းကကာကွယ်ဆေးကိုအပြည့်မရကြသူတွေဖြစ်တယ်လို့ဝင်းကြီးချုပ်ကပြောကြောင်းနယူးယောက်တိုင်းသတင်းစာကြီးကဆိုပါတယ်ကုလသမဂ္ဂမှာတော့ညီလာခံကိုလာတက်တဲ့ဘရာဇီးကိုဆက်လက်ဖွဲ့မှာကိုဗစ်ပိုးကို၄ရောက်မြောက်တွေ့ရှိခဲ့ပါတယ်
ဩစတြေးလျနိုင်ငံမှာလူဦးရေအထူးထက်ဆုံးနယူးဆောက်ဝေးပြည်နယ်မှာလူဦးရေ80ရာခိုင်နှုန်းကိုဗစ်ကာကွယ်ဆေးဒုတိယအကြိမ်ထိုးပြီးသွားလောက်ချိန်အောက်တိုဘာလမှာလော့ကဒေါင်းလုပ်ထားတာတွေကိုဖြေလျှော့ပေးမယ်လို့ပြည်နယ်ဝန်ကြီးချုပ်ကပြောကြားလိုက်ပါတယ်။ပြည်နယ်ထဲမှာကိုဗစ်ကာကွယ်ဆေးအပြည့်ထိုးမထိုးပေါ်မူတည်ပြီးတော့ဖြေလျှော့မှုတွေလုပ်သွားမယ်အစီအစဉ်ကိုပြည်နယ်ဝန်ကြီးချုပ် Gladys Berry Jenglian ကဒီကနေ့တင်းနယ်လာနေမှာကြေညာခဲ့တာပါ
So at 80% double dose vaccination, we can confirm that is when you'll be able to travel freely throughout New South Wales. We envisage that to be by the end of
New South Wales ပြည်နယ်မှာလူဦးရေ80ရာခိုင်နှုန်းကိုဗစ်ကာကွယ်ဆေးနှလုံးထိုးပြီးသွားပြီဆိုရင်ပြည်နယ်ထဲမှာလွတ်လွတ်လပ်သွားလာနိုင်မယ်ဆိုတာအတည်ပြုပြောနိုင်တယ်လို့ပြည်နယ်ဝန်ကြီးချုပ်ပြောသွားတာပါ။အောက်တိုဘာလဒုတိယပတ်လောက်မှာလူဦးရေ80ရာခိုင်နှုန်းလောက်ဆေးနှလုံးထိုးပြီးသွားတော့ပြီလို့ခန့်မှန်းထားပြီးတော့အဲ့ဒီအချိန်ကစပြီးတော့ဖြေလျှော့မှုတွေစလုပ်နိုင်မယ်လို့သူကပြောပါတယ်။80ရာခိုင်နှုန်းလောက်ကိုဗစ်ကာကွယ်ဆေးအပြည့်ထိုးပြီးချိန်ကြရင်တော့လူအများပါဝင်တဲ့အားကစားပွဲတွေဒေသတွင်းခီးသွားလာမှုတွေအပါအဝင်ကန့်သတ်ချက်တော်တော်များများဖြေလျှော့ပေးနိုင်ဖို့ခန့်မှန်းထားပါတယ်ရှင
်။
ဒီကနေ့ညဘက်ထိတ်တန့်ရောက်တဲ့တင်တွေကိုတော့မဆူမြတ်မွန်တဲ့ဦးတင်မောင်တန်းတို့ကြီးညာပေးခဲ့တာပါရှင်။ခုတော့ပြည်ရင်တင်ပေးဖို့ချက်တွေကိုဆက်လိုက်တင်ပြသွားပါမယ်။ထောင်အောင်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့ကိုဆွဲဆိုထားတဲ့အမှုတွေထက်ကတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဥပဒေပုံမှန်25နဲ့ဆက်သွယ်ရေးဥပဒေပုံမှန်68တို့နဲ့ပတ်သက်လို့ဆွဲချက်တင်းတင်းမတင်းတင်းကိုနှစ်ဖက်လျှောက်လက်ချက်တင်ပြီးတော့ရှေ့တင်ပတ်တဲ့တရားရုံးဆုံးဖြတ်ပွဲရှိနေပါတယ်။ဒီကနေ့တရားခွင်ကြားနာမှုအချိန်နဲ့ရန်ကုန်ကတင်ပြပေးဖို့ထားတာကိုတော့အမခင်ဖြူရိတ်ကတင်ပြထားပါတယ်။
အမှုပေါင်း71မှုနဲ့ရင်ဆိုင်နေရတဲ့ဒေါန်ဆန်းစုကြည်ရဲ့အမှုတွေတွေကအမှု3မှုနဲ့ဥဝင်းမြင့်အမှု2မှုစုစုပေါင်း4မှုကိုနေပြည်တော်ကတည်တံ့တရားရုံးမှာဒီကနေ့ဆက်ပြီးတော့ကြားနာစစ်ဆေးခဲ့ပါတယ်။နောက်တစ်ပတ်ရုံးချိန်မှာတော့အမှု2မှုကိုစွဲချက်တင်တဲ့မတဲ့တရားရုံးကဆုံးဖြတ်ဖွယ်ရှိတယ်လို့ဒေါန်ဆန်းစုကြည်ရဲ့ရှေ့တွေဒေါ်မင်းမင်းစုက VOA ကိုပြောပါတယ်။
သမားကိုဆွဲထားတဲ့တဘာဝပြီးအမှုနဲ့ပတ်သက်ပြီးစက်ပြက်လျှောက်လဲခြင်းနှစ်ဖက်ကြားနာပါလေဒီနေ့ပြီးရောနောက်၄ရက်ဆယ်လ2021တနင်္လာနေ့ကိုဆွဲချက်အမိန့်ချမယ်ဆိုပြီးရောမှာချိန်ရပါတယ်ပြီးအမေကိုဆွဲထားတဲ့တဘာဝပြီးအမှုနဲ့အမှုအတွက်တည်လို့ပြတ်တဲ့နှစ်ဦးကိုကျွန်တော်တို့ဖြစ်ပါတယ်ရှင်နောက်ယုံကြည်မှာကတော့စက်ပြက်လျှောက်လဲခြင်းနှစ်ဖက်ကြားနာမှာဖြစ်ပါတယ်ပြီးရောပုဂ္ဂိုလ်တွင်းကိုဥပဒေပါရှင်းနဲ့ပတ်သက်ပြီးအမေကိုဆွဲထားတဲ့အမှုအတွက်ကဒီပြင်ပတ်တုံးကမူလဥပ္ပယရှိရနေပြီးတော့နောက်တော့တက်တီလျှောက်ထားတာရှိပါတယ်အဲရှိထားတဲ့အပေါ်မှာနောက်တော့တက်တီလျှောက်ထားခြင်းအပေါ်မှာနှစ်ဖက်လျှောက်လဲပြည့်ဒီနည်းကိုကျမ်းနာတာဖြစ်ပါတယ်လျှောက်လဲပြည့်ကျမ်းနာပြီးရောနောက်ယုံကြည်မှာကတော့သူကအဲ့ဒီလျှောက်နောက်တော့တက်တီလျှောက်ထားတဲ့အပေါ်မှာအမိန့်ချမှာဖြစ်ပါတယ်ရှင
်ဒေါ်ဆန်းစုကြည်ကိုနေပြီးတော့မှဆွဲဆိုထားတဲ့ကနဦးအမှု9မှုတွေကမှဒီကနေ့မှပို့ကုန်သွင်းကုန်ဥပဒေပုံမှ8ဆက်သွယ်ရေးဥပဒေပုံမှ69တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဥပဒေပုံမှ25နဲ့အမှုတမှုစုစုပေါင်း3မှုကိုစစ်ဆေးခဲ့တာပါဒေါ်ဆန်းစုကြည်ကိုပို့ကုန်သွင်းကုန်ဥပဒေပုံမှ8နဲ့ဆွဲဆိုချက်အပေါ်မှာနောက်တိုးတက်သေးတင်ဖို့လှုပ်ဆောင်တာတွေရှိတယ်လို့ဆက်သွယ်ရေးဥပဒေပုံမှ69နဲ့ပတ်သက်လို့လည်းပြစ်မှုမကျူးလွန်တဲ့အကြောင်းတက်သေးတင်သွင်းဖို့လှုပ်တာကိုတရားလိုဘက်ကကန့်ကွက်တာကြောင့်တင်ခွင့်မရခဲ့ပါဘူးဒီလိုတရားရုံးဆုံးဖြတ်ချက်အပေါ်မှာတော့ဒေါ်ဆန်းစုကြည်ရဲ့ရှင်းလင်းတွေဘက်ကမှတ်ချက်စုံတရားပေးဖို့ညင်းပါတယ်ဒေါန်ဆန်းစုကြည်ဘက်ကခုခံခြေပပေးနေတဲ့ရှင်းနေဦးကြည်ဝင်းကတော့အမှုကျူးလွန်တာမရှိတာကိုပေါ်လွင်အောင်စစ်ဆေးနိုင်တယ်လို့အမှုနဲ့ပတ်သက်လို့ ဥပဒေအရလွတ်မြောက်အောင်လုပ်သွားမယ်လို့ပြောပါတယ
်။လက်ရှိကပစ္စည်းတွေအရလည်းပဲတော်ဆန်းစီရသိန်းနာပေါ့ဘူးရှာဖို့ပုံစံနဲ့သိန်းနာလည်းတော်ဆူရသိန်းနာပုံစံဒါတွေအကုန်စစ်တော့ပေါ်နေတာပဲ။မျိုးလင်းရက်ကတော့ဒီလိုလေကိုလို့ရှိနေဆိုတော့ကိုအမှုတွေအပြစ်မရှိဘူးဆိုတော့ပေါ်ကြအောင်ဆက်မှာလေ။သူကသူကိုလိုက်ကလည်းအပြစ်မရှိဘူးဒီပစ္စည်းတွေသူလည်းမသိဘူးသူဝယ်တာလည်းမဟုတ်ဘူးသူကိုင်တာလည်းမဟုတ်ဘူးလေ။ဒါရှင်းနေတဲ့ခါကျတော့ဒါသူပြောတဲ့ဟာပေါ်ရအောင်စစ်တာလေသက်သေးလေးကိုပေးတဲ့ခါကျတော့သက်သေးလေးကဘုဘူးကြီးဘုဘူးကြီးကပေးတာဟုတ်တယ်ဒီပစ္စည်းတွေကသူတို့တတ်မှတော့ ਨੇ ကာဝေယုံကြည်တဲ့ဘူးကြီးကကင်နာလို့ပြောထားပြီလေ
မနေ့ပြန်စက်တင်ဘာလ28ရက်နေ့ကျရင်ဒေါအောင်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားစေတဲ့ရသသက်ကြီးပုံမှ905ခါခွေနဲ့တဘောဝဘေးရန်ရဲ့ဆိုင်ရာစီမံခန့်ခွဲရေးဥပဒေပုံမှ25ရို့အတွက်ဆက်လက်ကြားနာစစ်ဆေးဖို့ရှိပါတယ်ပြခဲ့တဲ့အပတ်တုန်းကတော့တရားရုံးကနေတောင်ဆန်းစုကြည်ဦးဝင်းမြင့်နဲ့ဒေါက်တာမျိုးအောင်တို့ကိုအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားစေတဲ့ရသသက်ကြီးပုံမှ905ခါခွေနဲ့ဆွဲချက်တင်ဖို့ဆုံးဖြတ်ခဲ့ပါတယ်။ဒီဘော်တောင်ဆန်းစုကြည်ရဲ့ရှင်းလင်းရေးဘက်ကတရားရုံးအစဉ်အဆက်ကိုပြင်ဆင်ချက်တင်ဖို့ကြိုးစားနေပါတယ်။တောင်ဆန်းစုကြည်ကိုအခရီးလိုက်စာမှုနဲ့မန္တလေးမြို့မှာတရားစွဲထားတဲ့အမှုလေးခုကိုတော့လာမယ့်အောက်တိုဘာလ1ရက်နေ့ကစပြီးနေပြည်တော်ထူးတရားရုံးမှာတောက်ကြနေတိုင်းတပတ်ခြားတစ်ခါစစ်ဖို့ရှိပါတယ်။ဒေါန်ဆန်းစုကြည်အမှုရဲအဖြစ်ပါဝင်တဲ့ဩစတြေးလျနိုင်ငံသားစီးပွားရေးအကြံပေးမစ္စတာရှောင်းတာနာကိုဥတီဆွဲဆိုတဲ့အမှုဖြစ်တဲ့ဒီနိုင်ငံတော်လှုပ်ဝက်ချက်အဥပဒေပုံမှ31ဂငယ်အမှုကိုလည်းပြီးခဲ့တဲ့ဘက်ကစပြီးတော့နေပြည်တော်မှာပြောင်းရွှေ့စစ်ဆေးနေတာရှိပါတယ်။ဒီအမှုကိုလည်းအပတ်စဉ်ကြာတာရင်းနေ့တိုင်းမှာစစ်မှာပါ
။စကိုင်းမကွေးဖက်ကသတင်းကိုတော့အခုတင်ပြသွားပါအောင်မယ်။ဒေသခံတွေနဲ့စစ်ကောင်စီကြားစီးရေးတင်မမှုတွေရှိနေတဲ့စကိုင်းတိုင်းထဲကကြေးရွာတချို့ကိုမြန်မာစစ်တပ်ကဝင်ရောက်စီးနှင်နာရီပြစ်ခတ်တာတွေကြောင့်တေဆုံထိခိုက်မှုရှိတယ်လို့ဖန်ဆီးခံရမှုတွေလည်းရှိနေပါတယ်။နိုင်ငံတော်အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပြစ်ခတ်ဖန်ဆီးမှုတွေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုတော့ကိုငင်းချန်းကပြောပြထားပါတယ်
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြမှုတွေအကြမ်းဖက်နှိမ်နှင်းခံရပြီးတဲ့နောက်လက်နက်ကင်ပုံကန်မှုတွေဖြစ်လာရမှာအရင်ကအတော်လေးတည်တည်ငြိမ်ငြိမ်ရှိခဲ့တဲ့စကိုင်းတိုင်းနဲ့မကွေးတိုင်းဒေသတချို့ပါဝင်လာပါတယ်။ဆန္ဒပြလူငယ်တွေအများစုပါတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဖွဲ့ပြီးစစ်ကောင်စီတပ်တွေကိုတုံ့ပြန်တိုက်ခိုက်တာမျိုးတွေရှိလာတာပါ။အဲဒီနောက်ပိုင်းအဲဒီဒေသတွေအတွင်းအင်တာနက်ဖြတ်တောက်တာတွေနဲ့စစ်စင်ရေးတချို့စစ်ကောင်စီဘက်ကတုံ့ပြန်လာပါတယ်။စကိုင်းတိုင်းကလေးမြို့အနီးကတာစီကျေးရွာကိုစက်တင်ဘာလ26ရက်မနေ့ညနေပိုင်းကစပြီးတော့စစ်ကောင်စီတပ်တွေဝင်ရောက်ပစ်ခတ်တာကြောင့်ရွာသားတအုပ်လက်နက်ကြီးအစမှန်ပြီးတေဆုံးတယ်လို့ဒေသခံတွေကပြောပါရယ် CDM ရဲဝန်ထမ်းတအုပ်နဲ့အမျိုးသားတအုပ်ကိုလည်းပြစ်တတ်ခဲ့ပြီးတင်းကြိုင်းမှာထားခဲ့တယ်လို့ဒေသခံတအုပ်က VOE ကိုပြောပါရယ
်ကျွန်တော်တို့ည7နာရီကျော်9နာရီတော့မှကျွန်တော်တို့ဒီတက်ခက်နေလို့ကျွန်တော်တို့တော့ကလည်းလမ်းပြောတယ်ဗျာဟိုကဒီတာစီရဲ့တင်းငင်းကုန်းမှာပေါ့နော်နှစ်ယောက်သူတို့ပြစ်တတ်ထားခဲ့တယ်တဲ့အဲ့ဒါရှိတယ်လို့ပြောတဲ့ခါကျတော့ကျွန်တော်ညနေတော့ကြည့်မယ်လို့လို့တော့ရွာရဲ့အခြေအနေလေးကလည်းလူလူခင်မှာဆိုလို့ကျွန်တော်တို့မင်းထားမှာပဲကြည့်မယ်ဆိုပြီးတော့မင်းထားတော့ကြည့်ရတာအဲ့ဒါမှာအဲ့ဒီမှာအလုံးနှလုံးတွေ့တာဗျတာစီတင်းငင်းကနှလုံးပေါ့နော်ဒါပြီးတော့တာစီတင်းငင်းကနေပြီးတော့မြောက်အရက်တက်တဲ့တမိုင်ဒီဘလောက်အကွာမှာပေါ့နော်လေခွန်းထဲမှာပဲအဲ့ဒါကလည်းတလောင်းပေါ့နော်အဲ့အလောင်းတော့သူကဟိုလစ်နစ်ကြီးအဆန်မှန်တယ်တော့ပေါ့လစ်နစ်ကြီးကလည်းကွဲပြီးတော့ကွဲတဲ့အဆန်မှန်တယ်ပေါ့အဲ့ဒါနဲ့တယောက်ပြေတာနဲ့တော့တလောင်းပြေတယ်ဗျဟုတ်တယောက်ကရဲစီတီကဆိုတော့အဲ့တယောက်ရဲ့ PDF တယောက်ရဲ့ပေါ့နော်အဲ့ဒါရဲ့အဲ့တော့ကျွန်တော်တို့မီးတကြူပြီးတော့အယူကိုကုလေးတက်ထားပြီလေဗျအုပ်ကူလေး
တာစီကျေးရွာကအင်ဂျင်တထောင်ကျော်ရှိတဲ့ရွာကြီးတရွာဖြစ်ပြီးတော့အခုလိုစစ်ကောင်စီတပ်တွေကဝင်ရောက်စီးနှင်းပစ်ခတ်မှုတွေကြောင့်ရွာရဲ့အင်ဂျင်တဝက်လောက်ထွက်ပြေးနေရတယ်လို့ဒေသခံတို့ကပြောပါရယ်စကိုင်းတိုင်းရင်းမပင်မြို့နယ်ကန်စုကျေးရွာကိုလည်းမနေ့ကစစ်ကောင်စီတပ်တွေဝင်ရောက်စီးနှင်းပစ်ခတ်တာကြောင့်ရွာသား3ဦးတေဆုံးတယ်လို့ဒေသခံတို့ကပြောပါရယ်အဲ
့မှာတော့လိုက်မှာဒီတော့လိုက်ကလူနေအိမ်တွေမရှိဘူးလေနောက်ခုကဒီအမျိုးသား၃ယောက်ကိုရဲစစ်အကြမ်းဖက်စစ်ကောင်စီကတပ်ဖြတ်သွားတယ်ပေါ့အဲ့တော့ဒီအသက်ခံရတဲ့လူကြီးက၃နိုင်နဲ့28နှစ်ပေါ့အဲ့ကို၃နိုင်လဲမှာမိမအမျိုးသမီးရတို့က1ဖွာပေါ့ဒီကိုဝင်ဆောင်နဲ့ပြန်ရခဲ့တယ်ပေါ့ဗျာနောက်ပြီးတော့၃နိုင်ထွန်းနဲ့23နှစ်သူကတော့မဝါသက်ကလို့တင်ချာအောင်လာဖြစ်သွားနောက်ဆုံးနှစ်ပေါ့ဗျာနောက်ဒီဦးကတော့ဥကျော်ပေါ့30ခမန်းကြီးအသက်ကတော့30ဝန်းကျင်လောက်ပဲအဲ့သူတို့၃ဦးကိုမနေ့ကတော့အချမ်းပဲစစ်ကောင်စီကရဲဆက်ဆက်တက်ဖြတ်သွားတယ်။အထီးသူတို့အချမ်းပဲစစ်ကောင်စီကဒီကျွန်တော်တို့ကံစီရွာထဲမှာဝင်ဝင်နေတယ်။အဲ့ထဲမှာဇဲလေးတွေချတယ်၊ယာယီပခန်းတွေတို့ချထားတယ
်။နောက်ထပ်သခိုင်းတိုင်းမုံရွာမြို့နဲ့ရှစ်မိုင်ဝေးတဲ့ကြေးမုံရွာစုလေကုံရက်ွက်ကိုဒီကနေ့စက်တင်ဘာ28ရက်မနက်ပိုင်းမှာစစ်ကောင်စီတပ်တွေဝင်ရောက်ပစ်ခတ်တာတွေပြုလုပ်လို့ရွာသားတဦးတေဆုံးပြီးဖမ်းဆီးခံရတာတွေရှိတယ်လို့ဒေသခံတွေကပြောပါရယ်။တေဆုံးသွားတဲ့အမျိုးသားနဲ့အပြန်အလှန်ပစ်ခတ်ခဲ့တာဖြစ်ပြီးတော့ တည်ဆုံသွားသူဟာဒေသခံ PDF အဖွဲ့ဝင်လားဆိုတော့တိကျအတည်ပြုချက်မရပါဘူးကျေးမုံရွာနဲ့မုံရွေးရွာတွေဟာဘေးကျဉ်ကပ်ရပ်ဖြစ်ပြီးတော့ပြီးခဲ့တဲ့လကလည်းမုံရွေးရွာကိုစစ်ကောင်စီတပ်တွေရောက်လာပြီး6လမ်းပစ်ခတ်တာတွေပြုလုပ်ခဲ့ပါတယ်မုံရွေးရွာဟာအင်ဂျင်1000နီးပါးရှိပြီးတော့ကျေးမုံရွာကတော့အင်ဂျင်800နီးပါးရှိတဲ့ရွာကြီးတစ်ရွာဖြစ်ပါတယ်နိုင်ငံတော်ဝန်စစ်ကောင်စီတပ်တွေကပစ်ခတ်ဖမ်းဆီးမှုတွေဇက်တိုက်ပြုလုပ်နေပေမဲ့လည်းစေအာနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေကတော့ဆက်ရှိနေပါတယ်မန္တလေးကလေးရွှေဘိုဝက်လက်လက်ဘရောင်းစတဲ့ဒေသတွေမှာစေအာနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေဒီကနေ့ကျင်းပခဲ့ကြပါတယ
်ကိုငင်ကြပါရှင်အခုတော့ကယားပြည်နယ်ဘက်ကအခြေအနေသတင်းတစ်ပုဒ်တင်ပြပေးချင်ပါတယ်ကယားပြည်နယ်ဒီမော့ဆိုးမြို့နယ်မှာကရင်နီပူပေါင်းအဖွဲ့နဲ့စစ်ကောင်စီတို့ကြား၄ရက်ဆက်တိုက်ပြင်းပြင်းထန်ထန်တိုက်ပွဲဖြစ်ပွားခဲ့ပါတယ်တိုက်ပွဲအတွင်းနှစ်ဖက်ထိခိုက်ဒေဆုံးမှုတွေရှိတယ်လို့သိရပြီးတော့ကျေးရွာနေတဲ့တချို့လည်းမီးလောင်ဆုံးရှုံးမှုတွေရှိပါတယ်ကယားပြည်နယ်ကတိုက်ပွဲအခြေအနေသတင်းပေးပို့ထားတာကိုတော့မမသိစင်အောင်ကတင်ပြထားပါတယ်ရှင်
ကယားပြည်နယ်ဒီမော့ဆိုးမြို့နယ်ကုန်းတာရွာနယ်သေးစုလဲရွာတဝိုက်မှာစက်တင်ဘာ23ရက်ကနေပြီးတော့မနေ့စက်တင်ဘာ26ရက်ညပိုင်းအထိကရင်နီပူပေါင်းအဖွဲ့နဲ့စစ်ကောင်စီတပ်ကြား၄ရက်ဆက်တိုက်ပွဲတွေပြင်းထန်ဖြစ်ပွားခဲ့ပါတယ်။တိုက်ပွဲအတွင်းမှာစစ်ကောင်စီတပ်ကကုန်းတာရွာသေးစုလဲကြီးရွာကနေအိမ်တွေမှာတပ်ဆွဲနေရန်ယူထားပြီးစစ်တပ်တွေပြန်လည်ဆုတ်ခွာသွားတဲ့အချိန်နေအိမ်တွေကိုမီးရှို့ဖျက်ဆီးသွားတာအလုံး90ထဲမှနေရှိတယ်လို့ကုန်းတာရွာပရာဟိတာသမားတူဦးက VOA ကိုအခုလိုပြောပါတယ်
ကျွန်တော်ဒီကုန်းတာကြီးရွာမှာဒီဆူလဲရွာမှာလက်လက်ကြီးရအများကြီးကြီးတယ်ပေါ့နော်အများကြီးကြားရောက်တယ်အဲ့ဒီမျိုးကြားရောက်တဲ့ခါကျတော့နေအိမ်တွေတော်တော်လေးလေးနဲ့ချိခိုက်တယ်ပေါ့နော်အဲ့ဒါပြီးတဲ့နောက်မှာကျွန်တော်သူတို့ကဟိုရွာနေပြဆုတ်ခွာတဲ့အခါမှာဟိုကျွန်တော်တို့ main land တစ်လျှောက်ပေါ့နော်ဒီတော်ဆူလမ်းမကြီးတစ်လျှောက်မှာရှိတဲ့နေအိမ်တွေတော်တော်များများပေါ့နော်အဲ့လိုမျိုးမြေရှုတယ်အဲ့လိုမျိုးရှုတဲ့အခါမှာအိမ်အရေတွန့်နေတဲ့ကဟိုလုံးဝကြီးပြသတော့အိမ်အရေတွက်က43လုံးပေါ့နော်ပါလည်းကြီးထိမှန်တာတော့လည်းလည်းငယ်ရယ်အဲ့လိုမျိုးထိမှန်တဲ့အိမ်ရပါဝင်ဆိုရင်စုစုပေါင်းအိမ်အရေတွက်50လောက်ရှိတယ်ဗျဟုတ်
တိုက်ပွဲကြောင့်မပြေးနိုင်မဲရွာမှာကျန်နေခဲ့တဲ့ကုန်းတာရွာကအသက်80အရွယ်အဖိုးအတူစက်တင်ဘာ25ရက်နေ့ကလက်နက်ကြီးထိမှန်တိုက်ဆုံခဲ့ပါတယ်တိုက်ဆုံခဲ့တဲ့ရေဦးလောင်းကိုဒီကနေ့လူနာတင်ရင်နဲ့မီးတချို့ပိုးတဲသွားရလမ်းဘေးထောင်ပိုင်းထိမှန်ပါတယ်ဒါပေမဲ့လူထိခိုက်မှုမရှိဘူးလို့ကုန်းတာရွာပရာဟိတာကဆက်ပြောပါတယ်
အလိုက်ကပီဒီအက်ကနေပြီးတော့ဒီဘော်တူဦးကြဆုံးနေတာကြောက်ဆက်ကန်ပွဲမှာကြဆုံးနေပေါ့နော်နောက်ထပ်ဒီခင်ရဲကရဲဘော်တူဦးလည်းထပ်ကြဆုံးနေဒီမနေ့မှကျွန်တော်တို့အတီးပြုတ်နိုင်တယ်ပေါ့
ကရင်နီပူပေါင်းအဖွဲ့နဲ့စစ်ကောင်စီတို့အပြန်အလှန်တိုက်ပွဲတွေအတွင်းလိုက်ကပီဒီအက်တပ်ဖွဲ့ဝင်တူ KNDF တပ်ရင်းတဒုတက်စုမှုတူတေဆုံးပြီးတော့၄ဦးလောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ဒီမော်ဆိုပြည်သူ့ကာကွယ်ရေးတပ်ပြန်ကြားရေးတာဝန်ခံကပြောပါတယ်
သူကဒီဆံပေါ်တော့ဒီဆံပေါ်တော့သူကအရာပြည့်လေသူကခြေလုံးရှိတဲ့အိမ်အိမ်နားမှာဆိုသူပြည့်အိမ်ပေါ်မှာလဲသူပြည့်အုပ်ရီနဲ့ရှိတဲ့အိမ်ကျတော့ပြည့်သွားတော့ပေါ့နော်အဲသူကအဲ့ဒီလက်နဲ့ကြီးကိုတအားသုံးတယ
်စစ်ကောင်စီတပ်ကဒေသခံနေမှာတက်ဆွဲထားပြီးတော့ပြန်ပြီးတော့ဆုတ်ခွာတဲ့အချိန် M16 ကြီးစံတွေစတဲ့လက်နဲ့ပစ္စည်းတွေလည်းတင်းစီခဲ့ရတယ်လို့ဒီမိုးဆိုးပြည်သူကာကွယ်ရေးတပ်ပညာရေးတာဝန်ခံကပြောပါတယ်အပြန်အလှန်ပြစ်ခတ်မှုမှာစစ်ကောင်စီဘက်က10ဦးထက်မနည်းသေဆုံးတယ်လို့ KNDF တပ်ရင်း6တပ်စုမှုတူကပြောပါရယ်တိုက်ပွဲအခြေအနေကြောင့်ကယားပြည်နယ်တွင်စစ်တပ်အင်အားတွေအများပြားတိုးချထားသလိုအရက်သားနေအိမ်တွေမှာနေရာယူပြီးလက်နက်ကြီးတွေနဲ့ပြစ်ခတ်တာမျိုးရှိတယ်လို့ KNDF တပ်ရင်း6တပ်စုမှုကပြောပါရယ်ဒီမော့ဆူမြို့နယ်ကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတုံ့ပြန်မှုရဖို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကိုဖုန်းနဲ့အကြိမ်ကြိမ်ဆက်သွယ်ခဲ့ပြီးမဲ့လက်ခံဖြေဆိုတာမရှိခဲ့ပါဘူးစစ်ကောင်စီတပ်တွေရဲ့ဖိနှိပ်မှုကြောင့်ဒီမော့ဆူမြို့နယ်ကအတော်များများအိုးအိမ်ဆွန့်ခွာနှိဆိုင်ရာတောတောင်တွေထဲမှာပုန်းရှောင်နေရပြီးဒေသခံတွေဟာဒုက္ခမျိုးစုံနဲ့ကြုံနေရပါတယ်တောတောင်ထဲမှာမိုးကတဲထိုးပြီးဖြစ်တယ်လို့နေထိုင်စားသောက်နေရတယ်လို့မကျန်းမာတဲ့သူတွေလည်းအများပြားရှိတယ်လို့စစ်ရှောင်းကူညီပေးနေသူတွေကပြောပါတယ်လက်ရှိအချိန်ထိစေဝါနဲ့စာနေရိတ်ခါလိုအပ်ချက်ကြီးမားနေတော့မယ်လို့လည်းသူတို့ကပြောပါတယ်ရှင်
။မမသင်းအောင်တင်ပြတော့တာပါရှင်။ VOA မြန်မာပိုင်းကနေတနင်္လာနေ့ညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့အမေရိကန်ဒေါ်လာနဲ့မြန်မာငွေလဲနှုန်းသက်တဲ့သတင်းတင်ပြပေးပါမယ်။ပြည်တွင်းမှာနိုင်ငံခြားငွေလဲနှုန်းဆက်တိုက်တက်နေတာမှာအမေရိကန်ဒေါ်လာကိုမြန်မာငွေကျပ်2200ကျော်အထိပြင်ပပေါင်းစီရှိနေပါတယ်။နိုင်ငံခြားငွေဈေးကွက်မှာရောင်းဈေးနဲ့ဝယ်ဈေးအကြားအများဆုံးထားရမယ့်ကွာဟာချက်သတ်မှတ်တာကိုပဟိုဘဏ်ကပယ်ဖျက်ပေးခဲ့ပြီးတဲ့နောက်မှာတရဝင်းငွေလဲကောင်တာတွေမှာလည်းနိုင်ငံခြားငွေလဲနှုန်းတွေက2000ကျော်အထိတရရိပ်တက်လာပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့မဆုမုံကတင်ပြထားပါတယ်။
အမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ1855ကျပ်
ဗဟိုဘဏ်ကဒီကနေ့တက်မှတ်လိုက်ပါတယ်တရားဝင်ငွေလဲကောင်တာတွေမှာတော့ဒေါ်လာကိုကျပ်2200ကျော်အထိဈေးပေါက်ခဲ့ပါတယ်ဗဟိုဘဏ်ကနေ့စဉ်တက်မှတ်တဲ့ဒေါ်လာငွေလဲနှုန်းပေါ်မှာအခြေခံပြီးတော့တရားဝင်ငွေလဲကောင်တာတွေမှာရောင်းဈေးနဲ့ဝယ်ဈေးကို3.800ခိုင်နှုန်းသာအများဆုံးကွာဟချက်ထားရမယ်လို့အရင်ကတက်မှတ်ခဲ့ပေမဲ့ပြီးခဲ့တဲ့စက်တင်ဘာလ10ရက်နေ့ကနေစပြီးတော့အဲ့ဒီတက်မှတ်ချက်ကိုပယ်ဖြတ်ခဲ့ပါတယ်ဒီသမတ်ချက်တွေကိုပယ်ဖြတ်လိုက်လို့ငွေလဲကောင်တာတွေအနေနဲ့အယောင်းဝယ်အဆင်ပြေလာနိုင်မှုမျှော်လင့်တယ်လို့ပြောကြပေမဲ့အခုရက်ပိုင်းအတွင်းမှာတော့ဒေါ်လာဈေးတွေကတိတိတသားတက်လာတာကြောင့်ဈေးကွက်အခြေအနေကိုစောင့်ကြည့်နေရတယ်လို့ရန်ကုန်မှာဖွင့်လှစ်ထားတဲ့ငွေလဲကောင်တာတစ်ခုကပြောပါတယ
်ဒီနေ့က2230နဲ့ဝယ်ပြီး2290နဲ့ပြန်ရောင်းပေးပါတယ်အခုချိန်မှာဈေးကတော့ဟိုလာမရောင်းမဲနဲ့အဝယ်တွေပဲများတာပေါ့ဟုတ်ကဲ့ဈေးကအားတက်တော့ပြန်ရောင်းပေးဖို့လည်းမရှိဘူးပေါ့เนาะအဲ့လိုမျိုးဖြစ်တာပေါ့ဒေါ်လာဈေးကတအားတက်တော့လိမ့်တိုက်တော့အဆင်မပြေဘူးပေါ့เนาะဟုတ်ကဲ့အရောင်းအဝယ်ကကျမယ်ဆိုလို့ရှိရင်လည်းဟိုအရန်ကျမှာဆိုတော့လည်းနည်းအနေရများတယ်ပေါ့
လူတော်တော်များများကတော့ဘန်တွေကစူးစောင်းငွေကိုပဲထုတ်ယူဖို့စဉ်းစားနေကြပြီးတော့တံမိုးခိုင်ပါတယ်လို့ယုံကြည်ရတဲ့အမေရိကန်ဒေါ်လာနဲ့အခောက်ရွှေကိုစုဆောင်းလာတာကြောင့်ဒေါ်လာငွေလဲဈေးနဲ့ရွှေဈေးကအဆမတန်တက်လာတာလို့လေလာသူတွေကယူဆပါတယ်။ဒါပေမဲ့လည်းဒေါ်လာကိုမြန်မာငွေ1900ကျပ်အတွင်းမှာရှိအောင်အကြမ်းဖျင်းသတ်မှတ်ဖို့ရားထားတယ်လို့ဗဟိုဘဏ်ဒုဥက္ကဋ္ဌဦးဝင်းတော်က VOA နဲ့အင်တာဗျူးမှာပြောထားပါတယ်။ဈေးကွက်ထဲမှာတော့ဒေါ်လာဈေးကဒေါ်လာကို2200ကျော်အထိအယောင်းဝယ်ဖြစ်နေတာကြောင့်အခုရက်ပိုင်းအတွင်းမှာအဝယ်သာများနေတယ်လို့ရန်ကုန်ကငွေလဲကောင်တာတစ်ခုဖြစ်တဲ့ Groupman Exchange ကပြောပါတယ်
။ရောင်းဝယ်ရတဲ့နေရာလောလောဆယ်မှာတော့လေအဝယ်တွေပဲများနေပါတယ်နိုင်ငံဆိုင်အဝယ်များပါတယ်ခင်ဗျာ။ကောင်တာမှာကျတော့ငွေသားတွေကျတော့အယောင်းနဲ့အဝယ်နဲ့ဟို balance နှစ်ခုသွားတာဖြစ်တော့လေခုလောလောဆယ်မှာတော့ကောင်တာအနေနဲ့ကျတော့အယောင်းပစ္စည်းတွေမှာတိတ်မရှိတဲ့အခါကျတော့အယောင်းဝယ်တွေကတော့တိတ်ချင်နေဟွာပေါ့။အရင်ကြီးမျိုးပဲပါနေတာပေါ့နော်အဲ့လိုနေထားလို့ရောရှိပါလား။
ဖေဖော်ဝါရီလတရက်နေ့စစ်တပ်ကအာဏာသိမ်းယူပြီးတဲ့နောက်ပိုင်းငွေကြေးအကျပ်တဲတွေဖြစ်ပေါ်နေပြီးတော့ဘဏ်အငွေထုတ်ယူမှုတွေကိုအခုထိကန့်သတ်ထားပါတယ်။အချိန်ကာလကြာလာတာနဲ့အမျှဘဏ်တွေပေါ်မှာယုံကြည်မှုရောကြလာသလိုကုန်စင်းလုံးတက်လာပြီးတော့ငွေကြေးဖောင်းပွားမှုတွေကြောင့်ကျပ်ငွေအပေါ်မှာပြန်ပြီးတော့ရိုက်ခတ်မှုတွေရှိလာနေတယ်လို့ပြည်သူ့ရေးရာမူဝါဒလေ့လာသုံးသပ်သူတဦးဖြစ်တဲ့ဦးခိုင်ဝင်းကပြောပါတယ်
။ဘဏ်အကျပ်တဲကဆတာပေါ့။ယုံကြည်မှုမရှိတဲ့အတွက်ကိုယ့်ရဲ့ငွေတွေကိုပြန်ပြီးတော့ထုတ်ကြတယ်ပေါ့နော်ထုတ်ရင်းရလိပြီးထုတ်ကြတဲ့ခါမှာလေဟိုသူလူတွေကဒေါ်လာဝယ်မယ်ခိုင်နေပေါ့နော်ပစ္စည်းကိုလူတွေကလိုက်ရှာကြရတော့ဘူးအဲ့ဒီအချိန်ရွှေတွေဝယ်ကြတယ်ပေါ့နော်ဒါကြောင့်ရွှေစည်းလက်တက်တယ်ဟိုသိန်း20ကျော်သွားပြီလို့ပြောတယ်တစ်ချိန်တည်းမှာပဲတက္ကသပြောတယ်နော်ဥဒတ်ပြောတယ်နိုင်ငံတကာချင်းငွေတွေမရတော့ဘူးနော်နိုင်ငံတကာချင်းငွေတွေမရတော့ဘူးနိုင်ငံခြားရည်သည့်မြို့နယ်မှုတွေဝယ်မလာတော့ဘူးနော်လုံးလက်ဆဟိုကမ္ဘာ့ဘဏ်တို့ ADB တို့နော် IMF ချင်းငွေတွေလည်းမရဘူးဆိုတော့အဲ့ဒီဟာကလည်းနိုင်ငံခြားငွေရောမရဘူးပေါ့နောက်တစ်ခုကခုတွေ့ရမှာ trade ပေါ့နော်ကုန်သွယ်မှုမှာအရင်နှစ်ကနဲ့ဟိုနှိုင်းရှစ်ပဲဆိုရင် 7 billion ကျော်ကျသွားတယ်ပေါ့အဲ့ဒီဟာတွေကအကုန်စုပေါင်းပြီးတော့နိုင်ငံခြားဒေါ်လာကတော့ပုံပြီးရှားလာတာပေါ့
ဒေါ်လာတန်ဖိုးတက်လာတာနဲ့အတူသွင်းကုန်ရှားပါလာတာ73စီနဲ့စား3စီပေါ်မှာရိုက်ခတ်မှုတွေရှိလာတာတဲယူပို့ဆောင်ကတွေတက်လာတာနဲ့ကုန်စည်နှုန်းပေါ်တက်ရောက်မှုရှိလာတာဒါတွေဖြစ်လာနိုင်တယ်လို့လည်းသူကပြောပါတယ်2021ခုနှစ်အစပိုင်းမှာတော့အမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ1330ကျပ်အထိပဲရှိခဲ့ပါတယ်။ဒါပေမဲ့အခုစက်တင်ဘာလကုန်ပိုင်းမှာတော့2200ကျပ်ကျော်အထိရောက်ရှိလာပါတယ်။ဒီကနေ့စက်တင်ဘာလ28ရက်နေ့မှာတော့မြန်မာနိုင်ငံဗဟိုဘဏ်ကနေအမေရိကန်ဒေါ်လာ15တန်းကိုမြန်မာကျပ်ငွေ1955ကျပ်နဲ့ရောင်းချထားပါတယ်။ဗဟိုဘဏ်ကနေစက်တင်ဘာလထဲမှာအမေရိကန်ဒေါ်လာကို9ကြိမ်ရောင်းချထားပြီးတစ်လအတွင်းရောင်းချထားတဲ့စုစုပေါင်းတန်ဖိုးကတော့63တန်းရှိပါတယ်ရှင
်။မဆုမွန်တင်ပြသွားတာပါရှင်။ VOA American တိုင်းရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေည10နာရီအထိလိုင်းတိုမီတာ3132တို့ကနေဆက်ပြီးတော့အတန်းလွှင့်ပေးနေပါတယ်။ကျမတို့ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာဆက်ပြီးတော့ကြည့်ရှုနိုင်ပါတယ်ရှင်။
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA Page တက်စီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျွန်တော်တို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့ အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့လိုပါတယ်။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းလွှာကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2023ခုနှစ်စက်တင်ဘာလ29ရက်ညပိုင်းအစီအစဉ်တွေကို American ပြည်တော်စုမျိုးရော Washington DC ကနေထုတ်လွှင့်နေပါရယ်။ဒီကနေ့ညဖက်အစီအစဉ်တွေတဲမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးတက်တန်ရောင်းသတင်းလွှာနဲ့ blogger တွေပြောသမျှကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါရယ်။အခုအရင်ဆုံးတော့သတင်းထောက်မဆုကိုတင်ဆက်ပေးချင်ပါတယ်။တိုင်းရင်းဒေသကာကွယ်ဆေးထိုးအစီအစဉ်တွေနဲ့ပတ်သက်ပြီးတော့ရန်ကုန်ကလာတဲ့သတင်းကိုတော့မခင်ဖြူတွေကတင်ပြထားပါတယ်ရှင
်။ကိုဗစ်ကရောဂါကူးစက်သေဆုံးမှုတွေကိုရှော့ချနိုင်ဖို့အတွက်နိုင်ငံအတွင်းမှာဦးစားပေးအုပ်စု12ခုကိုကိုဗစ်ကာကွယ်ဆေးအရင်ဆုံးထိုးပေးခဲ့တာပါ။ဒီအထဲမှာအသက်65နှစ်အထက်ရှိသူတွေ၊ကျန်းမာရေးဝန်ထမ်းတွေနဲ့တက်ကြီးရွယ်အိုတွေအပါအဝင်လှုပ်သားအများဆုံးစုဝေးရာအုပ်စုတွေကိုလည်းဦးစားပေးထိုးနှံပေးခဲ့ပါတယ်။ဒါအပြင်အသက်55နှစ်အထက်ရှိတဲ့သူတွေ၊မတန်ဆွမ်းသူတွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအပြင်သူတို့ရဲ့မိသားစုဝင်တွေ၊ဒုက္ခသည်စခန်းတွေမှာနေထိုင်နေသူတွေအပါအဝင်နာတာရှည်နဲ့မကူးဆက်နိုင်တဲ့ယောဂအခန်းရှိသူတွေကိုထက်တိုးအုပ်စုအဖြစ်ကာကွယ်ဆေးထိုးပေးဖို့ကိုထည့်သွင်းထားတယ်လို့ကျမ်းမာရေးဝန်ကြီးဌာနပြောခွင့်ရသူဒေါက်တာခင်ခင်ကြီးကပြောပါတယ
်။နာတာရှည်ယောဂအခန်းရှိပါဘူး။ဘလို့ဟာနာတာရှည်ယောဂအခန်းရှိတယ်လေ။အဲဒါဆိုနာတာရှည်ယောဂအခန်းဆိုဒီမှာဘယ်သူတွေပါဝင်လဲဆိုတော့အဲ့လို definition လည်းဖွင့်ရအောင်။အဲ့လိုပဲပေါ့နော်။ဆိုင်းစာလက်နဲ့ဆိုင်ဖွင့်ရှိဆိုတော့ဆိုင်းစာလက်နဲ့ဆိုင်ဖွင့်ရှိတယ်။ဘယ်နှခုရှိတယ်လဲဘယ်နှခုမှဒါရီကစက်ဆိုင်ရာငါဖွင့်ရှိတယ်ရာမျိုးအသေးစိတ်ပါဒီကဒီဒီရေးဖွင့်ရအောင်မှာဖြစ်ပါတယ်
။လူတိုင်းကာကွယ်ဆေးထိုးဖို့ကတော့စစ်ကောင်စီဘက်ကတိုက်တွန်းမှုတွေကြကြပြင်းပြလုပ်နေတာပါ။ရခိုင်ရှမ်းစတဲ့တိုင်းသားဒေသတွေကပြည်ရင်းထုတ်ခတဲ့စခန်းတွေမြန်မာနိုင်ငံအနှံ့ကအချင်းထောင်တွေမှာကာကွယ်ဆေးထိုးပေးနေတဲ့သတင်းတွေကိုနေ့စဉ်ထုတ်ပြန်နေပါတယ်။စစ်ကောင်စီဘက်ကကာကွယ်ဆေးထိုးဖို့ကန့်လန့်ထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကအထူးဒေသ၄မိုင်လာအဖွဲ့ကတော့သူတို့ရဲ့ဒေသမှာတရုတ်နိုင်ငံထုတ်ကိုဗစ်ကာကွယ်ဆေးတွေကိုထိုးပေးနေတယ်လို့ပြောပါတယ်
။ကိုဗစ်ကာကွယ်ဆေးလူထုတွေကပုံလုံးကဖြစ်စရာခံတော့ကထိုးပြတာဖြစ်တယ်ကကျွန်တော်ဖွဲ့စည်းနေနေကြတော့မလိုတော့ခင်ဗျကျွန်တော်စာပြန်ပေးလိုက်ပြီတို့တော်တော်လည်းအောင်မြင်မှုရှိတယ်ကျွန်တော်ဒီမှာလုပ်နေတာ
။ကန့်လန့်ခံထားရတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တချို့ကလည်းသူတို့ရဲ့အစီအစဉ်နဲ့သူတို့ဒေသတွေမှာကိုဗစ်ကာကွယ်ဆေးထိုးပေးနေကြတာပါ။ရခိုင်ပြည်နယ်မှာတော့ကိုဗစ်ကူးစက်မှုတွေကျဆင်းလာပြီဆိုပေမဲ့ယောဂကူးစက်ခံရသူကနေ့စဉ်20ဝန်းကျင်နဲ့သေဆုံးသူတွေလည်းရှိနေပါတယ်။ကူးစက်သူထပ်ပြီးတိုးမလာစေဖို့ယောဂကာကွယ်ရေးစည်းမျဉ်းတွေဆက်ပြီးတင်းကျပ်ထားသလိုကိုဗစ်ကာကွယ်ဆေးထိုးဖို့ကလည်းအေးအေးရခိုင်လက်နက်ကိုင်အဖွဲ့ပြောခွင့်ရခိုင်သူခါကပြောပါတယ်
။ဒီကိုဗစ်ကာကွယ်ဆေးကိုနော်ဘယ်အဖွဲ့အစည်းကပဲဟိုပေရဲမြစ်ကပဲရရပါတော့ကျွန်တော်တို့ပြည်သူတွေအနေနဲ့ဟိုအခွင့်အရေးရလို့ရှိရင်ဟိုမဖြစ်မနေထိုးကြဖို့အတွက်ကျွန်တော်တို့ကတော့ဟိုထားပြီးတော့တိုက်တွန်းလို့ရပြကိုဗစ်ယောဂါကာကွယ်ထင်းရှုပ်ဒီကုသရေးနောက်ဒီကိုဗစ်ဟိုကာကွယ်ဆေးထိုးရေးကိစ္စတွေနဲ့ပတ်သက်ပြီးတော့ဟောဒီကိစ္စဟာအများပြည်သူဟိုကျန်းမာရေးနဲ့ဆိုင်တဲ့ကိစ္စဖြစ်တဲ့အတွက်ကြောင့်မို့လို့ဘယ်အဖွဲ့အစည်းနဲ့မဆိုကျွန်တော်တို့ကတော့ဒါပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်ဗ
ျနိုင်ငံအတွင်းမှာကယောဂါတတိယလိုင်းတန်းခက်ခက်ခဲခဲရင်ဆိုင်ခဲ့ရပြီတဲ့နောက်ကာကွယ်ဆေးထိုးနှံဖို့ကိုပြည်သူတွေအကြားပို့ပြီးတော့စိတ်ဝင်စားလာကြပါတယ်။ကျန်းမာရေးဝန်ကြီးဌာနရဲ့အစီအစဉ်နဲ့ကိုဗစ်ကာကွယ်ဆေးထိုးတဲ့သူတွေရှိတယ်လို့ကိုယ့်အစီအစဉ်နဲ့ကိုအခကြေးငွေပေးပြီးကာကွယ်ဆေးထိုးကြသူတွေလည်းရှိပါတယ်။ကိုဗစ်ကရောဂါကြောင့်သေဆုံးမှုကိုလျှော့ချနိုင်ဖို့ကာကွယ်ဆေးထိုးကြဖို့ကျန်းမာရေးပညာရှင်တွေကလည်းတိုက်တွန်းထားပါတယ်။မြန်မာနိုင်ငံမှာအိန္ဒိယနိုင်ငံထုကိုဗစ်ကာကွယ်ဆေးကိုပထမဆုံးထိုးပေးခဲ့တာပါ။ဆီယနာမသိခင် NLD အစိုးရလက်ထက်မှာဦးစားပေးအဆင့်အလိုက်သတ်မှတ်ပြီးကာကွယ်ဆေးထိုးပေးခဲ့တာဖြစ်ပြီးအပြည့်အဝထိုးပြီးသူတွေရှိပေမဲ့လို့အခုနှစ်ဇွန်လထဲမှာပထမဆေးတစ်လုံးထိုးထားသူတွေအတွက်အိန္ဒိယနိုင်ငံကနေကာကွယ်ဆေးအချိန်မီထပ်မရောက်လာလို့ပြည်ထောင်နိုင်ငံထုတ်ဆေးတွေကိုအစကနေပြန်ထိုးဖို့ကျန်းမာရေးဝန်ကြီးဌာနကတိုက်တွန်းချပါတယ်။ထိုးထုတ်တဲ့ကုမ္ပဏီချင်းမတူတဲ့ကိုဗစ်ကာကွယ်ဆေးကိုပြောင်းထိုးတဲ့အခါဘယ်လိုအာဏိသင်တက်ရောက်မှုရှိမလဲဆိုတာကိုလည်းပြည်သူလူထုကစိတ်ဝင်စားနေပါတယ်။ ကမ္ဘာ့ကျန်းမာရေးအဖွဲ့အရှိတောင်အာရှဒေသကာကွယ်ဆေးဆိုင်ရာနှီးပညာအကြံပေးပါမောက်ခဒေါက်တာစောဝင်းကတော့ယောဂကာကွယ်နိုင်ဖို့ရတဲ့ကာကွယ်ဆေးအရင်ထိုးထားဖို့ရှင်းပြပါတယ်
ကမျိုးနဲ့တမျိုးပြောင်းဆိုတော့လောလောဆယ်တော့လေဟိုကဘာမှာတော့အဲ့လို recommendation တော့မရှိသေးဘူးဒါပေမဲ့လည်းဟိုနောက်ပိုင်းတော့ရှိလာနိုင်တယ်ပေါ့နော်ဥပမာဆိုတော့ covid-19 နဲ့ sport နဲ့တွဲပြီးတော့ထိုးတာကိုသူတည်သနာလုပ်နေတာရှိတယ်နော်အေးအဲကျွန်တော်မြင်တော့ဒီကာကွယ်ဆေးတွေက covid-19 ဒုတိယကြိမ်မထိုးပြစ်လဲဒီ cyanide ဖောင်းကိုတစ်ခါနေပြန်စထိုးဘာမှအနေမရှိပါဘူး
မြန်မာနိုင်ငံမှာ covid ထိန်းချုပ်ရေးအတွက်ကာကွယ်ဆေးရရှိရေးအထူးလေးထားလှုပ်ဆောင်ခဲ့ပြီးနီလန်မျိုးစုံနဲ့ကျိုးပန်းဝယ်ယူထားတဲ့ပြည်ပနိုင်ငံတွေကကိုဗစ်ကာကွယ်ဆေးတွေစက်တိုက်ရောက်လာနေတဲ့အတွက်အခုနှစ်မကုန်ခင်လူဦးရေ90ရာခိုင်နှုန်းကိုဆေးထိုးပြီးအောင်မျှော်မှန်းချက်ထားဆောင်ရွက်နေတယ်လို့စစ်ကောင်စီဥက္ကဋ္ဌအဖွဲ့ချုပ်မူကြီးမေအောင်လိုင်ကပြောပါရယ်။စစ်မှန်ရေးဝန်ကြီးဌာနတာဝန်ရှိသူတွေကလည်းကိုဗစ်ကာကွယ်ဆေး24တန်းဒီနှစ်ထဲရောက်လာဖို့ရှိတယ်လို့ VOA ကပြောထားပါရယ်။မြန်မာနိုင်ငံမှာကိုဗစ်ကရောဂါကာကွယ်ဆေးထိုးပြီးသူစက်တင်ဘာလ18ရက်နေ့အထိစုစုပေါင်း55သိန်းကျော်ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ဒီအထက်မှာအပြည့်အဝဆေးထိုးပြည်သူက34သိန်းကျော်ရှိပြီးကာကွယ်ဆေးတစ်ကြိမ်သာထိုးပြည်သူကတော့သိန်း20ကျော်ရှိတယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံကိုဗစ်တတိယလှိုင်းမှာသေဆုံးသူအများအပြားရှိခဲ့ပြီးတဲ့နောက်ကာကွယ်ဆေးထိုးဖို့စိတ်ဝင်စားသူတွေပိုများလာတယ်လို့ထက်တိုးအုပ်စုတွေထဲမှာတိုင်းဒေသနဲ့ကိုင်ဒေသတွေကိုကာကွယ်ဆေးထိုးဖို့အတွက်စစ်ကောင်စီကကမ်းလှမ်းနေတဲ့အကြောင်းဒီသတင်းသက်ရဲ့သတင်းတောင်မှတ်စုအစီအစဉ်ကနေတင်ဆက်လိုက်ရပါတယ်ရှင်။
တင်ထောက်အမှတ်စုကိုတင်ပြခဲ့တာပါရှင်ခုတော့စီးပွားရေးကဏ္ဍပါအမေရိကန်ဒေါ်လာဘီလီယံ300ကျော်အကျွေးတင်နေတဲ့တရုတ်ရဲ့အိမ်ချမ်းမြေလုပ်ငန်းကြီး Evergrande ကအတိုးပေးရမယ့်ရက်သတ်မှတ်ချက်ကျော်လာခဲ့ပြီးတော့အတိုးနဲ့ပတ်သက်လို့တစုံတရာထုတ်ပြန်ပြောဆိုခြင်းမရှိတာကြောင့်အကျွေးမဆက်နိုင်ဖြစ်သွားနိုင်တဲ့အရေးကိုရှင်းလင်းမြှုပ်နှံသူတွေစိုးရိမ်နေကြပါတယ် Evergrande အိမ်ချမ်းမြေလုပ်ငန်းကြီးအရေးကိစ္စကြောင့်ကဘာတလွားရိုက်ခတ်မှုတက်ရောက်နိုင်တဲ့အလားအလာတွေကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
Evergrande အင်ယာဆောက်လုပ်ရေးလုပ်ငန်းကြီးကအကျွေးဒေါ်လာ305ဘီလီယံရှိနေပြီးငွေချေးစာချုပ်တွေအတွက်အတိုးဒေါ်လာ 83.5 သန်းပေးရမယ်။နောက်ဆုံးရသတ်မှတ်ချက်ကိုကျော်လွန်ခဲ့ပေမဲ့ငွေချေးစာချုပ်ပိုင်ရှင်တွေကိုပေးချေတဲ့အနေအထားမတွေ့ရသလိုလုပ်ငန်းကြီးဘက်ကလည်းဒီကိစ္စကိုတစုံတရာမပြောပါဘူး။ဟောင်ကောင်အခြေစိုက်ဘန်ဒါရေးလုပ်ငန်းတစ်ခုဖြစ်တဲ့Geo Securities Limited ရဲ့အမှုဆောင်ရာရှိချုပ် Francis Lung ကအခုလိုပြောပါတယ
် Evergrande Group
မှာအကျွေးစုစုပေါင်းကအမေရိကန်ဒေါ်လာ300ဘီလီယံလောက်ရှိပါတယ်ဒါကအင်မတန်များတဲ့ပမာဏပါဒီလုပ်ငန်းကြီးပြိုလဲသွားမယ်ဆိုရင်တော့တရုတ်နိုင်ငံတွင်ငွေကြေးလုပ်ငန်းခံတာကြီးမှာအကြီးကျယ်ကိုရိုက်ခတ်တက်ရောက်မှုရှိမှသိကြပါတယ်ကံအားလျော်စွာပဲ Evergrande လုပ်ငန်းစုကြီးအကျွေးတင်နေတာမှာအများစုကတရုတ်နိုင်ငံသားတွေထံမှဖြစ်ပါတယ်။ပြည်ပကနိုင်ငံတကာလုပ်ငန်းကြီးတွေသိပ်မပါဘူးဆိုတော့ရိုက်ခတ်တက်ရောက်မှုကတရုတ်နိုင်ငံတွင်မှအများဆုံးဖြစ်မှာပါ။ဒါပေမဲ့လည်းအကျွေးပမာဏကများလွန်းတာမို့လို့တရုတ်နိုင်ငံတွင်ငွေကြေးလုပ်ငန်းကဏ္ဍအတွင်းခရီးရိုက်ခတ်မှုတွေပေါ်လူတွေရဲ့စိုးရိမ်ကြောက်ရွံ့မှုတွေကြောင့်ကမ္ဘာတစ်ဝန်းကငွေကြေးဈေးကွက်တွေမှာပါတက်ရောက်မှုရှိလာနိုင်ပါတယ်
။နိုင်ငံခြားငွေကြေးလဲလှယ်မှုလုပ်ငန်းကြီးဖြစ်တဲ့ OANDA ရဲ့အာရှပစိဖိတ်ဆိုင်ရာဈေးကွက်သုံးသပ်သူ Jeffy Halley ကလည်းအလားတူသုံးသပ်ပါတယ်။
Is it systematically important to the whole world that we have another financial crisis?
ဒီကိစ္စကတကဘာလုံးအတွက်သိကိုအရေးကြီးသလားနောက်ထပ်ဘဏ္ဍာရေးပြဿနာကြီးတစ်ခုဖြစ်လာနိုင်လားဆိုရင်တော့ဒီလိုဖြစ်လာမယ်လို့ကျွန်တော်မယူဆပါဘူးဒီကိစ္စကိုတရုတ်နိုင်ငံတွင်းမှာပဲထိန်းချုပ်ထားနိုင်မယ်လို့ကျွန်တော်ထင်ပါတယ်တရုတ်ဘဏ္ဍာရေးအဖွဲ့အစည်းတွေထံမှအများစုအကျွေးတင်နေတာပါပြည်ပငွေချေးစာချုပ်တွေလည်းရှိပါတယ်ဒါပေမဲ့အများစုမဟုတ်ပါဘူးအားလုံးကတရုတ်နိုင်ငံတွင်းမှာဖြစ်ပြီးတိကျတဲ့အတိုင်းပဲတရုတ်အစိုးရကနိုင်ငံတွင်းမှာအားလုံးကိုစီမံခန့်ခွဲနေတာပါဆိုတော့ဒီကိစ္စကိုလည်းကောင်းကောင်းထိန်းချုပ်ထားနိုင်မယ်လို့ကျွန်တော်ထင်ပါတယ်သဘောတူညီချက်တချို့ဒါမှမဟုတ်အစီအစဉ်တချို့ထွက်လာမယ်လို့ကျွန်တော်ထင်ပါတယ
်တရုတ်ဘူဟိုဘန်ကပြီးခဲ့တဲ့တောက်ချာနေ့ကဘဏ်လုပ်ငန်းစနစ်ထဲကိုငွေထက်ထည့်ခဲ့ပြီးဈေးကွက်ကိုပံ့ပိုးတဲ့လက္ခဏာလို့ရှုမြင်ကြပါတယ်ဒါပေမဲ့လည်းတရုတ်အာဏာပိုင်တွေဘက်ကတော့ Evergrande ပြဿနာနဲ့ပတ်သက်ပြီးနှုတ်ဆက်နေကြသလိုနိုင်ငံပိုင်မီဒီယာတွေမှလည်းကဲတင်ပေးမဲ့အစီအစဉ်နဲ့ပတ်သက်လို့တစွန်းတစမှမဖော်ပြပါဘူးလူလူကြားမတိမငိမ့်မဖြစ်စေပဲဘန်ဒါရေးဆိုင်ရာစီးချက်ကင်တွင်နိုင်ရေးကိစ္စကမူဝါဒချမှတ်ဆောင်ရွက်သူတွေအတွက်ဘေးကျန်နှံ့ချက်ဖြစ်ရတဲ့ကိစ္စလည်းဖြစ်ပါတယ် Evergrande လုပ်ငန်းကြီးရဲ့အကျွေးတွေတဲကဒေါ်လာဘီလီယံ20လောက်ပဲပြည်ပပိုင်ဆိုင်မှုဖြစ်ပါတယ်။ဒါပေမဲ့လည်းတရုတ်မှာပမာဏအတော်များများအင်ဂျင်မီလုပ်ငန်းမှာရင်းနှီးမြှုပ်နှံကြတာကြောင့်တရုတ်ပြည်တွင်းမှာတော့ဒီကိစ္စကအန္တရာယ်ရှိနေတာပါ။စီးပွားရေးဆိုင်ရာသုတေသနလုပ်ငန်း Capital Economics ရဲ့အာရှဆိုင်ရာစီးပွားရေးပညာရှင် Mark William ကအခုလိုသုံးသပ်ပါတယ်
။ Well, I do think that there could be some backing off is if we
ဆိုကြဆင်းမှုတချို့ရှိလာနိုင်တယ်လို့ကျွန်တော်ယူဆပါတယ်။ဒါမဲ့လအနည်းငယ်တွင်အင်ချမ်းမြေအယောင်းတည်သွားတာကြဆင်းလာတာတွေ့လာရနိုင်ပါတယ်။ Evergrande ပြိုလဲမှုကြောင့်ဆောက်လုပ်မပြီးသေးတဲ့အင်အားတွေကျူပွိုင်းအယောင်းတွေကိုလူတွေစိတ်မချဖြစ်လာနိုင်ပါတယ်။အင်ချမ်းမီကဈေးမတက်တော့ဘူးဆိုရင်ရေရှည်ရင်းနှီးမြှုပ်နှံမှုကောင်းပါမလားဆိုတာကိုလူတွေစပြီးတော့စိုးရိမ်လာနိုင်ပါတယ်
။ ANZ ဘဏ်ရဲ့ချင်းငွေဆိုင်ရာတာဝန်ခံတူဖြစ်တဲ့မန်တန်ကလည်း Evergrande လုပ်ငန်းကြီးရဲ့အနာဂတ်နဲ့ပတ်သက်ပြီးအခုလိုသုံးသပ်ပြောဆိုပါတယ်။
是沒有這樣一個方案然後他又
沒有蘇阿伯卡咧事情沒事不都咧沒背乎所以呢 Evergrande 龍岩機卡薩丘古抽泡木匹啦嘛吧ဒီလိုဖြစ်မယ်ဆိုရင်တော့ဈေးကွက်အပေါ်ရိုက်ခတ်တက်ရောက်မှုကတိတ်ပြီးတော့ကြီးပါမယ်။ငွေချေးစာချုပ်ရင်းနှီးမြှုပ်နှံသူတူအုပ်အနေနဲ့လူတွေကကုမ္ပဏီကိုဥပဒေကြောင်းအရတရားစွဲကြပါလိမ့်မယ်။
他的一些就是这些非
အဓိကလုပ်ငန်းမဟုတ်တဲ့လုပ်ငန်းတချို့တော့ဖျက်တောက်ခံရတာမျိုးကြုံတွေ့နေပါပြီ။ဒီထဲမှာဆိုရင်လျှက်စစ်ကားဌာနဆိုရင်လစာအကျွေးတွေတင်နေပါတယ်။ Evergrande Bowling Club အသင်းဆိုရင်လည်းအစိုးရကလွှဲပြောင်းရည်ရွယ်လုပ်ဖို့အတွက်လိုအပ်နေပါပြီ။
Evergrande လုပ်ငန်းကြီးကတိဆောက်နေစေဆောက်လုပ်ရေးလုပ်ငန်းတွေမှာအလုပ်လုပ်နေသူတွေလည်းလစာမရတာလနဲ့ချီရှိနေပြီလို့လုပ်သားတို့ဖြစ်တဲ့လီဟွန်ယွန်းကပြောပါတယ်။တရုတ်ရဲ့ဒုတိယအကြီးဆုံးအင်အားဆောက်လုပ်ရေးလုပ်ငန်းကြီးဖြစ်တဲ့ Evergrande လုပ်ငန်းကြီးရဲ့ငွေချေးစာချုပ်ရောင်းဝယ်မှုကိုတရုတ်အာဏာပိုင်တို့ကစက်တင်ဘာလ3ရက်နေ့မှာရပ်ဆိုင်းခိုင်းခဲ့တာပါ။ရင်းနှီးမြှုပ်နှံသူတွေအလုံးရင်းနဲ့ပြန်ရောက်တဲ့အခါမှာကုမ္ပဏီဘက်ကငွေမချေနိုင်မဲ့အရေးစိုးရိမ်ခဲ့ကြပြီးအယောင်ဝယ်တွေမတည်မငြိမ်ဖြစ်ခဲ့ပါတယ်။ Evergrande လုပ်ငန်းကြီးကိုချင်းငွေအမြောက်အများချထားပေးခဲ့တဲ့ဘန်ဒါယီဝန်ဆောင်မှုလုပ်ငန်းကြီးနှစ်ခုကချက်ချင်းငွေပြန်ဆက်ဖို့တောင်းဆိုရဲဆိုပြီး Bloomberg ကစောင်းပါဖော်ပြပြီးနောက်မှာကုမ္ပဏီရဲ့ငွေချေးစာချုပ်တွေကိုအ мян ထုတ်ရောင်းဖို့လုပ်ခဲ့ကြပြီးတချို့ကတော့ဈေးနှုန်းရဲ့26ရာခိုင်နှုန်းလောက်နဲ့ရောင်းချခဲ့ကြတာပါ။တရုတ်ရဲ့လုပ်ငန်းကြီးတစ်ခုဖြစ်တဲ့ China Huarun Asset Management လုပ်ငန်းကြီးဟာပြီးခဲ့တဲ့နှစ်အတွင်းဒေါ်လာ 15.6 ဘီလီယံရှုံးပေါ်ခဲ့တယ်ဆိုပြီးဘန်ဒါယီအစီရင်ခံစာမှာဖော်ပြခဲ့ပြီးတဲ့နောက်ရပ်ပိုင်းအကြံမှာပဲ Evergrande လုပ်ငန်းကြီးအရေးကိစ္စပေါ်ပေါက်လာတာဖြစ်ပါတယ်။ Evergrande လုပ်ငန်းကြီးအနေနဲ့ချင်းငွေပြန်မဆက်နိုင်မဲ့အန္တရာယ်ရှိနေကြောင်းစီးပွားရေးပုံမှန်လဲပတ်မှုနဲ့မဆိုင်တဲ့အမှုခင်းတွေရှိလာနိုင်ကြောင်းလုပ်ငန်းကြီးရဲ့ဘန်ဒါယီရှင်းတန်းနဲ့မှာမဖြစ်မနေထည့်သွင်းကြရပြီးရင်းနှီးမြုပ်နှံသူတွေကိုသတိပေးခဲ့ရပါတယ်။ရှယ်ယာပိုင်ရှင်တွေရင်းနှီးမြုပ်နှံလူသူတွေအနေနဲ့လုပ်ငန်းကြီးရဲ့အစုရှယ်ယာတွေနဲ့ပတ်သက်ရင်သတိထားဆောင်ရွက်ဖို့လဲစက်တင်ဘာလအစောပိုင်းမှာပဲ Evergrande လုပ်ငန်းကြီးကဖော်ပြခဲ့ရပါတယ်ရှင
်။မတင်ငင်းတင်ဆက်ထားတဲ့အပတ်စဉ်စီးပွားရေးခဏကိုကြားခဲ့တာပါရှင်ဒီအစီအစဉ်ကိုအပတ်စဉ်တနင်္လာနေ့ညပိုင်းနဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်အခုတော့အပတ်စဉ်ခဏနောက်တစ်ခုဖြစ်တဲ့ blogger တွေပြောသမျှပါမြန်မာနိုင်ငံရဲ့အင်တာနက်လှုပ်လှခွင့်အခြေအနေဟာ February 1ရက်စစ်တပ်အာဏာသိမ်းပြီးတဲ့နောက်သူတို့မှတ်တမ်းတင်ထားတဲ့သမိုင်းမှာအဆိုးဆုံးကျဆင်းသွားတယ်လို့ Freedom House အဖွဲ့ရဲ့ Freedom on the Net 2021အစီအစဉ်ခါစာမှာဖော်ပြပါတယ်ဒီတော့မြန်မာနိုင်ငံကအင်တာနက်သုံးနေကြသူတွေကြားမှာရောဘယ်လိုမြင်ကြပါသလဲမဆူမြန်မွန်က blogger တွေပြောသမျှအစီအစဉ်မှာတင်ဆက်ထားပါတယ်
လက်ရှိကမ္ဘာမှာမြန်မာနိုင်ငံဟာအင်တာနက်လွတ်လပ်ခွင့်မရှိဆုံးတတိယမြောက်နိုင်ငံဖြစ်တယ်လို့ Freedom House အဖွဲ့ရဲ့ online ပေါ်ကလွတ်လပ်မှုနဲ့ပတ်သက်တဲ့အစီရင်ခံစာမှာဖော်ပြခဲ့ပါတယ်။ American ပြည်ထောင်စု Washington မြို့တော်အခြေစိုက် Freedom House အဖွဲ့ကတော့ကမ္ဘာတစ်ဝှမ်းမှာလူ့အခွင့်အရေးကိုကာကွယ်ပြီးဒီမိုကရေစီနည်းလမ်းကျအပြောင်းအလဲတွေကိုအားပေးဆောင်ရွက်နေတဲ့အဖွဲ့အစည်းဖြစ်ပါတယ်။ကမ္ဘာတစ်ဝှမ်းအင်တာနက်သုံးသူ88ရာခိုင်နှုန်းအကျုံးဝင်တဲ့နိုင်ငံပေါင်း80ကအခြေအနေတွေကိုလေ့လာသုံးသပ်ပြီးတော့Freedom on the Net 2021အစီရင်ခံစာကိုစက်တင်ဘာလထဲမှာထုတ်ပြန်ခဲ့တာပါမြန်မာနိုင်ငံမှာရွေးကောက်ပွဲရလဒ်ကိုလက်မခံဘဲစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်မှာမြန်မာနိုင်ငံကအင်တာနက်လွတ်လပ်မှုအခြေအနေဟာသူတို့မှတ်တမ်းတင်ထားတဲ့သမိုင်းမှာအဆိုးဆုံးကျဆင်းသွားတယ်လို့ပြောပါရယ်
2020ခုနှစ်ခါထက်ကို14မှတ်ကျဆင်းသွားခဲ့တာပါလွတ်လပ်မှုအစီအစဉ်ကိုအမှတ်တရသတ်မှတ်ထားတာမှာမြန်မာနိုင်ငံက18မှတ်ပဲရပြီးတော့မြန်မာနိုင်ငံထက်ဆိုးတာအီရန်နဲ့တရုတ်နိုင်ငံပဲကျန်ပါတယ် Freedom House ရဲ့အစီရင်ခံစာထဲမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ထောက်ပြထားတာကတော့ February 1ရက်ကနေ April 1အထိညတိုင်းအင်တာနက်တွေဖြတ်တယ်မလဇမ်းပိုင်းကဆိုရင်တနိုင်ငံလုံး mobile internet တွေကိုလုံးဝဖြတ်ထားခဲ့တယ်။စန့်ကျင်ဆန္ဒပြပွဲတွေဖြစ်လာတော့လူစုဆော်အောင်မှုတွေလုပ်တဲ့ဆိုပြီးတော့လူမှုကွန်ရက်တွေကိုပိတ်ပင်တယ်။ online ပေါ်မှာသတင်းတင်ပြတဲ့သတင်းလုပ်ငန်းတွေရဲ့လုပ်ငန်း license တွေကိုရပ်ပစ်တယ်။ဆက်သွယ်ရေးနဲ့ဆိုင်တဲ့အခြေခံအဆောက်အုံတွေကိုထိန်းချုပ်တယ်။ internet ဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေကနေသုံးစွဲသူတွေရဲ့ကိုယ်ရေးအချက်အလက်တွေကိုအတင်းတောင်းယူတာမျိုးတွေလုပ်တယ်။ online ပေါ်မှာရေးတင်တာကြောင့်ဖန်ခံရသူတွေလည်းရှိတယ်လို့အစီအစဉ်ခန်းစာထဲမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ထောက်ပြထားပါတယ်။ဒီတော့တာမန်ပြည်သူတွေချားမှာရောစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းအင်တာနက်သုံးရတာဘလောက်လွတ်လပ်တယ်လို့ခန်းစားကြရပါသလဲ
။ဖေဖော်ဝါရီလ3ရက်နေ့နောက်ပိုင်းကလေးကပေါ့နော်။အနေနဲ့အများဘာပဲဖြစ်ဖြစ်နိုင်ငံရေးနဲ့ဆက်ဆက်ရတာပဲဖြစ်ဖြစ်ကိုယ့်ရဲ့အမျိုးတွေနဲ့ရိုးတဲနဲ့ပြောနေတာပဲဖြစ်ဖြစ်ပေါ့နော်။တစ်ခါလေးစလို့ရှိရင်စိတ်ထဲမှာဝင်လာတာအော်ငါ့ကိုဟိုဒီ Messenger မှာပဲဖြစ်ဖြစ်ဖုန်းလိုက်မှာပဲဖြစ်ဖြစ်တရားဟောကပြားနားထောင်နေပလားပေါ့နော်။အဲအဲ့လိုမျိုးစိတ်ထဲမှာတော့ဟိုမလုံးကျုံတဲ့အချိန်မျိုးလေးတွေတခါတည်းဝင်လာတတ်တယ်ပေါ့နော်ဆိုတော့ဟိုကျွန်တော်အတီးတယ်လေတကယ်ကြီးတပတ်သက်လို့ရှိလို့ရှိရင်ဝေးဝေးတော့နေတယ်ဒါပေမဲ့ဒီစိတ်မျိုးဝင်လာတာကတော့ဒါဟိုကျွန်တော်တယောက်တည်းလို့တော့မဟုတ်ဘူးတူပါတယ်ဟုတ်ကဲ့
အရင်တော့အများကြီးပို့သတိထားပြစ်တယ်ဟို public page တွေထဲမှာဝင်ပြီးတော့ရေးတာတွေဘာတွေမလုပ်တော့ဘူးနော် profile အမှန်နဲ့လည်းမသုံးတော့ဘူးကိုယုံနဲ့ကို profile နဲ့မသုံးတော့ဆိုတာတခြားကြောင့်တော့မဟုတ်ဘူးတခုခုဘာညာဆိုရင်ငါကကြီးတွေဘာညာဆိုကိုကပြေးနိုင်တဲ့ဟိုရှောင်းနိုင်နဲ့တိန်းနိုင်တဲ့သူမဟုတ်ဘူးလေမြို့ပေါ်မှာပဲကိုကနေရတဲ့သူဆိုတော့အဲ့လိုမပြေးနိုင်ဘူးဆိုတော့အဲ့ဒါမျိုးပြဿနာတက်မှာဆိုးတယ
်ရန်ကုန်မြို့ကနှစ်ယောက်ရဲ့အမြင်ဖြစ်ပါတယ်ကိုအနေနဲ့ internet သုံးတော့မယ် online ပေါ်ကနေတယောက်ယောက်ကိုဆက်သွယ်တော့မယ်ဆိုရင်စိတ်ချရပါမလားဆိုတာမျိုးစဉ်းစားမိလာတယ်လို့ပြောပြကြသူတွေကတော့မနှဲပါဘူးတချို့ဆိုလဲဈာကနေဖြတ်ပြီးထောက်လှမ်းလို့မရနိုင်တဲ့ဆက်သွယ်ရေး application တွေကိုအသုံးပြုလာကြသလို online မှာပို့ပြီးလုံခြုံအောင်လို့ VPN တွေတဆင့်ခံသုံးလာကြပါတယ်ဒါတွေဟာအခြေခံလူအခွင့်အရေးတွေဆုံးရှုံးတာဖြစ်တယ်လို့လူအခွင့်အရေးဆောင်ရွက်နေသူတွေကထောက်ပြကြပါတယ် Telenor Company ရဲ့ဆက်သွယ်ရေးဝန်ဆောင်မှုသုံးတဲ့သူတွေအပေါ်ထောက်လှမ်းနိုင်မဲ့ဤပညာတွေသုံးဖို့အတွက်အာဏာသိမ်းစစ်ကောင်စီက Telenor ကိုဖိအားပေးခဲ့ပေမဲ့သူတို့လက်မခံခဲ့ဘူးလို့ Telenor Company ကလည်းထုတ်ဖော်ပြောကြားခဲ့ပါတယ်ဒီလိုမျိုးအခြေအနေတွေအပေါ်ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကော်မတီကစီယုံလှုပ်ဆော်ရေးမှုမတ်တင်စာရှင်းလွယ်ရေးကအခုလိုသုံးသပ်ပါတယ
်ပြောရမယ်ဆိုရင်ဟိုကုလုတ်တယ်လို့ပြောရဲဒီအာနာသိန်းနဲ့စူးစမ်းမှုဖြစ်စဉ်ကဒီနိုင်ငံရေးပါဝါအာနာကိုပဲသိမ်းလိုက်တာမဟုတ်ဘူးသူက digital ကုလို့ပြောလို့ရတယ်ကျွန်တော် online နေ platform နေမှာပါသူကဒါအာနာသိမ်းလိုက်တာပေါ့နော်ဆိုတော့ဒီလိုအနေထားမှာကျွန်တော်တို့အဓိကအဖြစ်ဆိုလူငယ်တွေကိုအဓိကထိတယ်လူငယ်တွေကဒီ digital မျိုးဆက်တွေဖြစ်တယ်ဒါတွေနဲ့ဖတ်ပြီးတော့မွေးလာတဲ့အခါမှာဒီတော်လိုင်းမှာလဲလူငယ်တွေကဥဆောင်ပါဝင်နေတာဖြစ်တယ်ဆိုတော့ဒီလူငယ်တွေရဲ့အရှိုက်ကိုထိုးခြင်းသူတို့ကတော့ဒီ online နေ platform တွေကနေတံပြန်ကောင်တာတံပြန် propaganda တွေလောက်တာဖြစ်စေဒါမှမဟုတ်ဒီအသုံးပြုတဲ့ device တွေသုံးလို့မရအောင်ဒီ internet တွေဖြတ်တောက်လိုက်တာဖြစ်စေဒီလိုနည်းတွေနဲ့သူတို့ကတော်လိုင်းကိုရိုက်ချိုးဖို့စူးစမ်းကြတယ်လို့ကျွန်တော်မြင်နေပါတော့
မြန်မာနိုင်ငံမှာ internet တွေကန့်သက်ဖြတ်တောက်မှုကြောင့်သတင်းစစ်ဆေးမှုတွေထိခိုက်ခဲ့တာလည်းရှိပါတယ်လက်ရှိစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားလက်နက်ကင်ပဋိပက္ခဖြစ်နေတဲ့ဒေသတွေမှာအင်တာနက်လိုင်းတွေဖုန်းလိုင်းတွေဖြတ်တောက်နေတာကဖြတ်ငါးဖြတ်မှုကိုကျင့်သုံးနေတာဖြစ်တယ်လို့မတ်တင်စာရှင်းလင်းရေးကသုံးသပ်ပါတယ်
ဒီနေရာဒေသတွေကိုကြည့်လိုက်မယ်ဆိုရင်ဗာမြင်ရလဲဆိုရင်ဒီစီးပွားရေးလုပ်ွက်ဒီအရေးကြီးတဲ့နေရာဖြစ်ရင်ဖြစ်မဖြစ်ရင်ကျမတို့ဒီဒါပြောရမယ်ဆိုစစ်ရေးအားဖြင့်ပြည်သူကာကွယ်ရေးတပ်ဖွဲ့တွေအားကောင်းတာတော့မဟုတ်ပုံကန်ထကြွမှုမှာအရန်အားကောင်းတဲ့အဖွဲ့နေရာတွေပေါ့ဒီနေရာတွေကိုဒါစိတ်သက်ပိုင်းဆိုင်ရာသတင်းချက်လက်ဖြတ်တောက်ခြင်းအားဖြင့်ရိုက်ချိုးတဲ့ပုံစံမျိုးပေါ့နော်ဒီလိုပုံစံမျိုးပတ်တန်ကိုမြင်ရတယ်ပြောရမယ်ဆိုရင်ဖြက်လေးဖြက်ဆိုတဲ့ဟာကျမတို့အများကြီးသိထားကြပါတယ်နော်ဖြက်လေးဖြက်ဆိုလုံးခဲ့နှစ်ပေါင်း90ခရီးကတုံးလာတယ်စစ်တပ်အုပ်စုတွေကတုံးလာကြတယ်ဆိုတော့ဒီနောက်ပိုင်းမှာဆိုဖြတ်လေးဖြတ်မဟုတ်တော့ဖြတ်ငါးဖြတ်ပေါ့ပြောရမယ်ဆို digital service တွေ digital ဒီဖုန်းလိုင်းတွေဖြတ်တဲ့ဟာပါသူတို့ထပ်တိုးပြီးတော့ကျင့်သုံးလာတာကျမတို့ရခိုင်စစ်ပွဲမှာထင်းထင်းရှားရှားမြင်လာရတယ
်မြန်မာနိုင်ငံမှာစစ်တပ်ဟာလူ့ခွေချိုးဖောက်မှုတွေကိုဖုံးကွယ်ခြင်းတဲ့အခါမှာ internet ဖြတ်တောက်မှုတွေလုပ်နေတာအရင်တည်းကဖြစ်နေတယ်ဆိုတာကိုလည်းအခုလိုထောက်ပြပါဗျာ
ဒီလွန်ခဲ့တဲ့၃နှစ်ကိုပြန်ကြည့်မယ်ဆိုလဲ2018 2019 2020မှာရှိနေတဲ့ဒီ internet လွတ်လပ်ခွင့်အခြေအနေတွေဟာပြောရမယ်ဆိုတစ်နှစ်နဲ့တစ်နှစ်ပို့ပြီးတော့ဆုတ်ယုတ်လာခဲ့တယ်ပေါ့အဓိကအဖြစ်အထူးအထင်ရှားဆုံးကဘာပေါ်ရပါတကယ် and all အားသစ်စရာဖြစ်ရတော့ဒီရခိုင်ပြည်နယ်မှာလူတွေတတန်းခွဲနှီးပါပေါ့နော်ဟိုတက်ရောက်မှုရှိခဲ့တဲ့ internet ဖြတ်တောက်မှုဖြစ်စရာဒီနှစ်နဲ့ချီပြီးကြာခဲ့တာကဘာပေါ်မှာအရှိကြာဆုံးသော internet ဖြတ်တောက်မှုလို့ဒါအများယူဆခဲ့ကြတယ်ဆိုတော့ဒီဖြတ်တောက်မှုကိုကြည့်လိုက်တဲ့ခါကျလဲဘာကြောင့်လဲဆိုရင်တိုင်းဒါလက်နက်ကအဖွဲ့နဲ့တိုက်ပွဲတွေဖြစ်တဲ့အချိန်မှာသတင်းချက်လက်မရစီခြင်းလို့ဆိုတာတွေလည်းပါသလိုတစ်ချိန်ထဲမှာဒီဖိနှိပ်မှုကျူးလွန်မှုတွေနဲ့ဒီစစ်ရာဇဝတ်မှုတွေကိုကျူးလွန်တဲ့အခါမှာအဓိကဒီဖုံးကွယ်ခြင်းတွေဆိုရဲယူရချက်တွေပေါ့နော်ဒါတွေကိုအဓိကမြင်ရတယ်ဆိုတော့ဒီစစ်အုပ်စုကပထမဆုံးအာဏာသိမ်းတဲ့ရက်မှာဆိုလဲလုပ်တဲ့လုပ်ငန်းစဉ်ပထမဆုံးလုပ်တဲ့လုပ်ငန်းစဉ်ကအင်တာနက်ဖြတ်တာပဲပေါ့နော်ပြီးတော့အင်တာနက်ဖြတ်တာတို့နောက်ဖုန်းလိုင်းဖြတ်တာဒါတွေကပြောရမယ်ဆိုရင်ဒီပက်တန်တစ်ခုလိုဖြစ်လာတယ်ဆိုတော့ရာဇဝတ်မှုတွေချိုးဖောက်မှုတွေမကျူးလွန်ခင်မှာအရင်ဆုံးပြောရမယ်ဆိုရင်တခုဖုံးကွယ်ဖို့အတွက်ဆိုရင်သတင်းချက်လက်တွေကိုအရင်ဆုံးဖြတ်တောက်မယ်ဒီစီစဉ်မှုကိုနှောင့်နှေးအောင်လုပ်မယ်ဆိုတော့ပက်တန်ကိုမြင်ရတယ်အာနာသိန်းနဲ့နောက်ဆက်တွဲဖြစ်စင်မှာဆိုရင်လေဒီဖြစ်ရက်တွေဟာဟိုကြိုရားကြိုရားပေါ့နော်လိုရင်းလိုသလိုဒီနီလန်းတစ်ခုအနေနဲ့အသုံးပြုပြီးတော့ဆောင်ရွက်နေရရင်မြင်ရပါတယ်ဆိုတော့ဒါဒီတေချာတာကဒီကျွလွန်မှုတွေတခုခုကြီးကြီးမားမားလုပ်မယ်ဆိုရင်အင်တာနက်ဖြတ်တောက်တယ်နောက်ဒီအနောက်ရှက်ပေးခြင်းနဲ့လူတို့ရဲ့ဒီကြောက်အတယောက်တရားအကြောက်တရားပေါ့နော်သတင်းချက်လက်မရှိဆိုလူတွေကပိုကြောက်တာကိုဆိုတော့အဲ့လိုမျိုးအကြောက်တရားသွတ်သွင်းခြင်းတဲ့အခါမှာဒီလိုမျိုးအင်တာနက်ဖြတ်တောက်တာတွေလုပ်တယ်လို့ကျွန်တော်ယူဆပါတယ်
ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကော်မတီကစီယုံနှုတ်ဆော်ရေးမှုမှတ်တင်စာရှင်းလင်းရေးဖြစ်ပါတယ်။ Freedom House အဖွဲ့ထုတ်ပြန်တဲ့ Internet လွတ်လပ်ခွင့်ဆိုင်ရာ2021ခုနှစ်အစီရင်ခံစာအရဒီကမ္ဘာလုံးမှာ Internet လွတ်လပ်ခွင့်ကျဆင်းနေတာကတော့17နှစ်ဆက်တိုက်ရှိနေပြီးအစိုးဆုံးနိုင်ငံတစ်ခုကမြန်မာနိုင်ငံဖြစ်နေတာပါ။ Freedom House စာရင်းအရ Online လွတ်လပ်ခွင့်အရှိဆုံးနံပါတ်1နိုင်ငံက Iceland နိုင်ငံဖြစ်ပြီးတော့ American ကနံပါတ်12နေရာမှာရှိပါတယ်ရှင်။ကျွန်မဆွေမြတ်မောင်ပါ။
မဆုမြတ်မွန်တင်ဆက်ထားတဲ့ blogger တွေပြောသည်မအစီအစဉ်ကိုကြားခဲ့ရတာပါရှင်အခုတော့တက်တန့်ရောင်သတင်းလွှာကဏ္ဍပါစက်တင်ဘာလ25ရက်နေ့စနေနေ့ကတော့ကမ္ဘာမျိုးကြီးတချို့မှာ Global Citizen Live Show ဖြောဖြေးပွဲကျင်းပပြီးတော့ကမ္ဘာကြီးကိုကာကွယ်ဖို့စီးရဲနှွမ်းပမှုရှော့ချဖို့နှိုးဆော်မှုတွေလုပ်ခဲ့ကြပါတယ်တရုတ်နိုင်ငံမှာတော့ Universal ရုပ်ရှင်ထုတ်လုပ်ရေးကအပန်းဖြေကစားကွင်းကြီးတစ်ခုဖွင့်လှစ်လိုက်ပါတယ်ဒီလိုဖြောဖြေးရေးနဲ့အမှုပညာသတင်းတိုတွေကိုတက်တန့်ရောင်သတင်းလွှာအစီအစဉ်မှာမအေးတနာကျော်ကတင်ပြထားပါတယ်
ဒီကနေ့စနေစက်တင်ဘာလ25ရက်နေ့က Global Citizen ဆိုတဲ့တကဘာလုံးစုပေါင်းဖြော်ပြပွဲကျင်းပါတော့ Korea K-pop ကဘာကျော် BTS အဖွဲ့က Permission to Dance ဆိုတဲ့သချင်းနဲ့ပါဝင်ဖြော်ပြခဲ့သလိုဗြိတိန်နာမည်ကျော်အဆိုတော်ကြီး Elton John က online ကနေတိုက်ရိုက်လဲထုတ်လွှင့်ဖြော်ပြတဲ့ပွဲမှာပါဝင်ခဲ့ပါတယ်ညယောမြို့ Central Park ဘန်းကျင်မှာကျင်းပတဲ့ဖြော်ပြပွဲကိုတော့ပြည်သက်6000တက်ရောက်ခဲ့ပြီးတော့ဖြော်ပြကြတဲ့သူတွေထဲမှာနာမည်ကြီးထိတ်ထိတ်ကျဲအဆိုတော်တွေဖြစ်တဲ့ Guitar အုပ်စုတွေColdplay ပြီးတော့ Billie Eilish နဲ့ Jennifer Lopez တို့လည်းပါဝင်ခဲ့ကြတာပါပြင်သစ်နိုင်ငံပါရီမြို့တော်ကပွဲမှာတော့ Elton John အပြင် Black Eyed Peas အဖွဲ့လည်းဖြောပြခဲ့တာတွေ့ရသလို American ပြည်ထောင်စု Los Angeles ကပွဲမှာတော့ Stevie Wonder နဲ့ Demi Lovato တို့လည်းပါဝင်ဖြောပြခဲ့ကြပါတယ်ဒီ Global Citizen ကမ္ဘာနိုင်ငံသားဆိုတဲ့ဖြောပြပွဲဟာကမ္ဘာကြီးကိုကာကွယ်ဖို့စည်းရဲနှွမ်းပေါင်းမှုကိုတိုက်ဖျက်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ကျင်းပတာဖြစ်ပါတယ်လွန်ခဲ့တဲ့နှစ်ပိုင်းတွေအတွင်းမှာအရန်နာမည်ကြီးလာတဲ့လွန်ခဲ့တဲ့အဆိုတော် Billie Eilish ကကမ္ဘာမြေကြီးကိုဂရုစိုက်ဖို့ဘလောက်အရေးကြီးတယ်ဆိုတာကိုပြောကြားသွားပါတယ
် The world because I find myself completely hopeless most of the time about how much people don't care about the world and like where we live and it doesn't
ကျွန်တော်ကအချိန်တော်တော်များများမှာလုံးဝကိုမျှော်လင့်ချက်မဲ့တယ်လို့ခံစားနေရပါတယ်တဲ့လူတွေဘလောက်တောင်မှကမ္ဘာကြီးနဲ့ပတ်သက်လို့ကယူမဆိုင်အလင်းမထောက်ဆိုတာကိုတွေ့နေရလို့ပါကိုနေထိုင်တဲ့နေရာကဘာမြေကြီးကိုဒီလိုသဘောထားကြတာဘလို့မှနားမလည်နိုင်ပါဘူးလို့ Billie Eilish ကပြောသွားပါသေးတယ်။တခြားဖြောပြမှုတွေကြားထဲမှာအဆိုတော်တွေကစကားတွေလည်းပြောသွားကြသလိုနိုင်ငံတကာအသိုက်အဝန်းတွေကဘာကြီးအနေနဲ့ကဘာဥရုရာသီပြောင်းလဲမှုကိစ္စဝိုင်းဝန်းတားဆီးလှုပ်ဆောင်ကြဖို့လဲတိုက်တွန်းသွားကြတာပါ။
Oh, but my heart is in her.
တော်ဝင်အရရာကိုဆွံ့လွှတ်ထားတဲ့ဗြိတိသျှမင်းသားဟယ်ရီနဲ့သူ့ရဲ့ဇနီးဖြစ်တဲ့မေဂန်မာကယ်တို့လည်းနယူးယောက်က Global Citizen ဖျော်ဖြေပွဲကိုတက်ရောက်သွားကြပြီးတော့ COVID-19 ကာကွယ်ဆေးမငြိမ်မြောက်မှုတွေဖြစ်ပေါ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ပြည်သက်တွေကိုပြောသွားပါတယ်
That so much of the vaccine supply has only gone to just 10 wealthy nations so far and not everyone else. It's just not okay.
နိုင်ငံတိုင်းကလူ80ရာခိုင်နှုန်းကိုကာကွယ်ဆေးထိုးပေးနိုင်ဖို့စေဝါလုံးလုံးလောက်လောက်ဒီနှစ်ထုတ်ပေးနိုင်ဖို့ယူဆရပါတယ်။ဒါပေမဲ့အခုချိန်ထိကာကွယ်ဆေးတွေကကမ္ဘာမှာချမ်းသာတဲ့နိုင်ငံ10နိုင်ငံတည်းကိုပဲအဓိကသွားနေပြီးတော့သူများတွေစီမရောက်တာလုံးဝကိုအဆင်မပြေပါဘူးလို့မေဂန်မာကယ်ပြောသွားတာပါ။သူနဲ့သူခမွန်ကကျမတို့နှစ်ယောက်ကမ္ဘာ့ကျန်းမာရေးကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ကျွမ်းကျင်သူတွေကမ္ဘာ့ကျန်းမာရေးအဖွဲ့အစည်းခေါင်းဆောင်တွေနဲ့ပြောဆိုဆွေးနွေးပြီးတော့ဒီကပ်ဘေးရောဂါကြီးအဆုံးသတ်အောင်လုပ်နိုင်ဖို့ကြိုးစားနေကြပါတယ်။အခုဖြစ်နေတာကသတင်းအချက်အလက်တွေမှားယွင်းမှုစာအုပ်ကြီးတိုင်းကျိုးနေစနစ်နဲ့အစဉ်စဉ်လုံနေကြတာထင်သာမြင်သာမှုမရှိတာစေဝါနဲ့ငွေကြေးမတက်နိုင်တာတွေဒါတွေကြောင့်ဖြစ်နေရတာပါလို့လည်းပြောသွားခဲ့ပါတယ်။ပြင်သစ်ကဖြော်ပြပွဲမှာတော့လူ2000လောက်တက်ရောက်ပြီးတော့ပြင်သစ်ကအထင်ကရား Alpha မျော်စင်ရဲ့ခြေရင်းမှာကျင်းပခဲ့တာဖြစ်ပါတယ်။ပွဲကို Elton John ဖြော်ပြပေးခဲ့တဲ့အဖြစ် American အဖွဲ့ Black Eyed Peas လာရောက်တာလည်းတွေ့ရသလို British အဆိုတော် Ed Sheeran လည်း Barry ကပွဲမှာဖြော်ပြခဲ့ပါတယ်။ Global Citizen Live ဖြော်ပြပွဲကို Barry New York Los Angeles မြို့တို့ပါဝင်မြို့ကြီးတချို့မှာကျင်းပခဲ့ပြီးတော့စုစုပေါင်းအနုပညာရှင်80လောက်ပါဝင်ပြီးဖြော်ပြခဲ့တာဖြစ်ပါတယ်။ဒီပွဲကျင်းပချိန်ကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှကုလသမဂ္ဂအထွေထွေညီလာခံကျင်းပတဲ့အချိန်နဲ့လည်းတိုက်ဆိုင်နေသလိုမကြခင်ကျင်းပမဲ့ G20 အစည်းအဝေးပွဲနောက်ပြီးတော့ COP26 ဥရုယာတီပြောင်းလဲမှုအစည်းအဝေးတွေနဲ့လည်းအချိန်ကိုက်နေတာဖြစ်ပါလေရှင
် Universal Studio ရုပ်ရှင်ထုတ်လုပ်ရေးကတော့တရုတ်နိုင်ငံမှာသူ့ရဲ့ရုပ်ရှင်ထုတ်လုပ်ရေးပထမဆုံးအပန်းဖြေကစားကွင်းကြီးဖြစ်နေတဲ့နေ့လာနေ့စက်တင်ဘာလ20ရက်နေ့ကပဲကစားကွင်းကြီးတစ်ခုဖွင့်လိုက်ပါတယ်ကိုဗစ်ကူးစက်ကပ်ဘေးကြီးဖြစ်ပွားနေတာကြောင့်ဒီကစားကွင်းကြီးတိစောက်ပြင်းထန်မှုမှာကြမ်းကြမ်းမှုတွေမျိုးစုံဖြစ်ခဲ့ပါတယ်။ဒီကစားကွင်းကြီးဖွင့်လှစ်တဲ့နေ့ကတော့တရုတ်နိုင်ငံမှာအများပြည်သူအားလိုက်ရက်နေ့ဖြစ်ပြီးတော့မိုးရေရွာနေတဲ့ကြားကဒီကစားကွင်းကိုလူတွေအများကြီးအစောကြီးတည်းကရောက်လာကြတာပါ။ဒီကစားကွင်းကိုလာဖို့လက်မှတ်တွေကိုလည်းပထမသတင်းပတ်မှာလက်မှတ်ကြိုတင်ရောင်းချတာလက်မှတ်တွေပြတ်သွားခဲ့တာဖြစ်ပါတယ
်။ခိုင်စင်းစီတော့စီတိုင်းကျဆိုဝါလာ
လက်မရလို့ကန်ကောင်းသူအဒယ်ဆူကတော့သူလက်မရလိုက်တာကိုအယံပျော်နေပြီးတော့အထဲမှာတန်းစီရတာလိုင်းရှည်ကြီးမဖြစ်ပါစေနဲ့လို့ဆူတောင်းနေခဲ့တာပါဒီကစားကွင်းကြီးကို2016ခုနှစ်ထဲကစောက်လုံနေတာဖြစ်ပြီးတော့ဒီကစားကွင်းဖွင့်လှစ်နိုင်ရေးအတွက်တရုတ်အာဏာပိုင်တွေဘက်ကတော်တော်ကိုအားပေးပါတယ်ဒီကစားကွင်းနေရာကိုရောက်တဲ့မြေအောက်ရထားလိုင်းကိုပါတိုးချဲ့ပြီးတော့စောက်လုံပေးထားတာဖြစ်ပါတယ်ဒီကစားကွင်းကြီးမှာကစားစရာစီးစရာမျိုးစုံစားတောက်ဆိုင်တွေပြကန်းတွေအပြင်ဟိုတယ်နှလုံးတော်မှာပါပါတယ်Universal ကအခုဆိုရင်အာရှမှာဖွင့်တဲ့ကစားကွင်းတွေကဂျပန်နဲ့စင်ကာပူအပြင်အခုတရုတ်နိုင်ငံမှာပေါင်းတော့အာရှ၃နိုင်ငံဖြစ်သွားပါပြီ။ကမ္ဘာတစ်ဝှမ်းမှာဆိုရင်တော့အခုဟာက3ရဲ့၅ခုမြောက်ကစားကွင်းဖြစ်ပါပြီ။ Harry Potter, Jurassic Park, Kung Fu Panda ဒီလိုမျိုးသူတို့ထုတ်လုပ်ထားတဲ့ရုပ်ရှင်ကားတွေရဲ့ပစ္စည်းတွေရောင်းချရမှုကလည်းဒီလိုမျိုးကစားကွင်းကြီးတွေမှာအများကြီးမှီတည်နေတာပါ။အခုတရုတ်နိုင်ငံကကစားကွင်းတင်မှာတော့ကိုဗစ်ကန့်သတ်ချက်တွေနဲ့အညီအားလုံးနှာခေါင်းစည်းတွေဝတ်ဆင်ရမှာဖြစ်ပြီးတော့ကစားကွင်းဝင်ပေါက်ကိုဗစ်ကင်းရှင်းကြောင်းကျန်းမာရေးထောက်ခံချက်ပြရမှာဖြစ်ပါတယ်ရှင
်။အနုပညာလောကကသတင်းတူတူထွားထွားရဲ့အကြောင်းမှအေးသနာကျော်ကတက်တန်ရောင်သတင်းလွှာမှတင်ပြသွားတာပါရှင်။ VOA American အတန်းကအခုထုတ်လင်းပေးနေတဲ့တနအိစာအစီအစဉ်အားလုံးကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10နာရီနဲ့17နာရီထိလိုင်းဒိုမီတာ30နဲ့51တို့ကနေပြန်ပြီးတော့ထုတ်လင်းပေးသွားအောင်ပါ။အခုတော့ကြာနေတဲ့အချိန်တွင်သတင်းအချင်းချုပ်ကိုမဆုမြတ်မွန်ကပြောပြပေးပါအောင်ရှင်။
ဂျမနီနိုင်ငံမှာတင်းငွေတွေကကျင်းပတဲ့ထွေထွေရွေးကောက်ပွဲမှာအနိုင်ရပြီလို့ကြေညာခဲ့တဲ့ဗဟိုလဝဲရင်းဆိုရှယ်ဒီမိုကရက်ပါတီခေါင်းဆောင် Olaf Scholz က Greens Party, Freedom Democrats Party တို့ပါဝင်တဲ့ညမောင်းအစိုးရကို Christmas မတိုင်ခင်မှာဖွဲ့စည်းနိုင်ဖို့ညှိနှိုင်းသဘောတူမယ်လို့ပြောကြားခဲ့ပါတယ်။လက်ရှိဝန်ကြီးချုပ် Angela Merkel ရဲ့ Christian Democratic Union CDU ပါတီကိုအစိုးရထဲမှာမပါစေချင်တော့ဘူးဆိုတာပြည်သူတွေကရွေးကောက်ပွဲရလဒ်နဲ့ပြသခဲ့ပြီလို့သူကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။အစိုးရအသစ်ကို SPD, Greens နဲ့ FDP ပါတီတို့နဲ့ဖွဲ့စည်းတဲ့နယ်ဆိုတာဆန္ဒပြပြည်သူတွေကထုတ်ဖော်ပြောခဲ့ကြပြီလို့အနိုင်ရပြီလို့ပြောကြားခဲ့တဲ့ပါတီခေါင်းဆောင် Olaf Scholz ကပြောကြားပါတယ်။သူဦးဆောင်တဲ့ Social Democrat Party ဟာဂျာမနီမှာအကြီးဆုံးပါတီဖြစ်ပါတယ်။ဒါပေမဲ့အမတ်နေရာ935ယောက်ရှိတဲ့ဂျာမနီလွှတ်တော်မှာအမတ်နေရာ206ယောက်သာအနိုင်ရခဲ့တာကြောင့်အများစုနေရာမရခဲ့ပါဘူး။ ဗြိတိန်နိုင်ငံမှာတော့လောင်စာဆီပြက်လက်မှာကိုစိုးရိမ်ပြီးတော့လောင်စာဆီအပြဲဝင်နေကြတာကြောင့်နိုင်ငံထဲကမြို့ကြီးတော်တော်များများတက်စီဆိုင်တွေမှာစီးတွေပြတ်သွားခဲ့ပါတယ်ရှင်
။တရင်ချင်းချုပ်ကိုမဆူမြင့်မွန်တင်ပြပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လွှင့်ခြင်းမှုကမဆူမွန်ဖြစ်ပြီးတော့အတန်ဖန်းအင်ဂျင်နီယာတွေကတော့ El Santo နဲ့ Joe Gill တို့ဖြစ်ပါတယ်။ VOA American အသံရဲ့အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအစီအစဉ်ပြပြချင်းည10:00နာရီနေ့7:00နာရီအထိပြန်ပြီးတော့နားဆင်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ဒီကနေ့ညပိုင်းအစီအစဉ်တွေကတော့ line to meter 31 32နဲ့58တို့ကနေထုတ်လွှင့်ပေးခဲ့တာပါ။ VOA ကိုအားပေးနားဆင်ခဲ့တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရွှင်လန်းပါစေရှင်။ကျမအောင်လာပါ
This program has come to you from the Voice of America, Washington.